Welcome to the Voice of America in Burmese.
သင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American အတန်ရဲ2018ခုနှစ်မေလ15ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမမြတ်သင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်ကျမသင်္ကေတထိုက်ပါရှင်အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့ပါလက်စတိုင်း58ဦးသေဆုံးရတဲ့ကိစ္စကိုကုလလူ့အခွင့်အရေးရုံးကရှုတ်ချပြောဆိုလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားမပြေမလည်ဖြစ်နေတဲ့ကုန်သွယ်ရေးကိစ္စမှာဖြည့်ရှင်းလိုတဲ့အရေးအယောင်တွေတွေ့မြင်နေရပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြေညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်တည်င်းတွေအပြီးနားဆင်ရဖို့ရှိတာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရခိုင်ရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်ဒီလိုနိုင်ငံရေးဖိအားဟာကောင်းကျိုးထက်ဆိုးကျိုးပိုများလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကသတိပေးလိုက်ပါတယ်
ဆုံးဖြတ်ချက်ကတော့ထွက်လာဖို့ကတော့ကျွန်တော်တို့ကတော့ဟိုဒါဟိုမလိုဘူးလို့ကျွန်တော်တို့ကတော့အပြည့်ပြောထားတာပဲလေဆုံးဖြတ်ချလိုက်ရင်တော့ဒီချမှတ်တဲ့ဆုံးဖြတ်ချက်ကကျွန်တော်ပူးပေါင်းဆောင်ရွက်နေရတဲ့အဲအဲ့လိုပို့ပြီးတော့နိုင်ငံကြီးကဖိအားပေးတဲ့ဟာမလွတ်လာရင်တော့
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲကပြည်ထောင်ဝန်ကြီးရဲ့ရှင်းလင်းချက်သတင်းနဲ့အတူအပြည့်ရဲ့ KNU လက်ရောက်ခံတပ်မဟာ9နယ်မြေမှာနေ့စဉ်တိုက်ပွဲငယ်လေးတွေဖြစ်နေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ဦးဒေသရှေးဟောင်းလက်ရာတွေကိုရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်အကြောင်းစတဲ့သတင်းလွှာတွေအပြင်ဒုတိယပိုင်းနိုင်ယူဘက်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့မနေ့တနင်္လာနေ့တုန်းကပါလက်စတိုင်း58ဦးသေဆုံးရတဲ့ကိစ္စကဆိုးရွားလှတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကပြောဆိုလိုက်ပြီးဒီကနေ့အင်ကာနေ့နဲ့အနာဂတ်မှာဖြစ်လာနိုင်တဲ့ကိစ္စတွေအပေါ်မှာစိုးရိမ်တဲ့အကြောင်းပြောဆိုပါတယ်။အစ္စရေးနဲ့2014ခုနှစ်စစ်ပွဲနောက်ပိုင်းဂါဇာဒေသတွင်နေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေကြောင့်သေဆုံးရမှုအများဆုံးဖြစ်တဲ့မနေ့တနင်္လာနေ့ကအဓိကရုံးအတွင်ဆန္ဒပြသူ2900ကျော်လဲဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းခုနှစ်ပတ်အတွင်းနေဇက်ကဆန္ဒပြမှုတွေမှာပါလက်စတိုင်းတွေကိုကြီးအစ်စ်တင်နဲ့ပြစ်ခတ်ခဲ့တဲ့အတွေ့အစ္စရေးတပ်ဖွဲ့တွေဟာလည်းဝေဖန်ခံနေရတာဖြစ်ပါတယ်။အစ္စရေးတာဝန်ရှိသူတွေကတော့နေဇက်တွေကိုကာကွယ်ဖို့လုပ်ရတာလို့ပြောဆိုထားပြီးဟမတ်စစ်သွေးကြတွေကဆန္ဒပြပွဲတွေကိုအကာအကွယ်ယူပြီးတိုက်ခိုက်ဖို့လုပ်နေတယ်လို့လည်းစွပ်စွဲခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတော့နိုင်ငံတိုင်းအနေနဲ့ကိုယ်နေဇက်တွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့မနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အမေရိကန်နဲ့ Israel အစိုးရတာဝန်ရှိသူတွေဂျေရုဆလမ်မှာအမေရိကန်တန်ယုံသစ်ဖွင့်ပွဲကျင်းပခဲ့တဲ့နေရာနဲ့အဓိကယုံဖြစ်ခဲ့တဲ့နေရာကကီလိုမီတာ100လောက်ပဲဝေပါတယ်။ဆန္ဒပြသူ4000ကျော်ရှိခဲ့တယ်လို့လည်း Israel စစ်တပ်ကပြောပါတယ်။အမေရိကန်တန်ယုံပြောင်းရွှေ့တာကိုဆန့်ကျင်တာနဲ့အတူပဲ Israel နိုင်ငံထူထောင်တဲ့1948ခုနှစ်စစ်ပွဲတွေအတွင်းတိုင်းနဲ့ချီတဲ့ပါလက်စတိုင်းတွေကိုနှင်ထုတ်ခဲ့တာဒါမှမဟုတ်လေထွက်ပြေးခဲ့ရတဲ့ဘေးဒုက္ခကြီးရဲ့နှစ်ပတ်လည်အထိမ့်မှတ်လည်းဖြစ်တယ်လို့ပါလက်စတိုင်းတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်
။ဂါဇာကမ်းမြောင်ဒေသမှာလူပေါင်းဒါဇင်နဲ့ချီတိုက်ဆုံခဲ့ရတဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ကြား၅နှစ်ကြာအတွင်းပြန်ဖြစ်လာတဲ့တင်းမာမှုတွေကိုဆွေးနွေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးစတင်ကျင်းပနေပြီဖြစ်ပါတယ်။အရှေ့အလယ်ပိုင်းညဉ့်ညံ့ရေးလုပ်ငန်းစဉ်ဆိုင်ရာကုလသမဂ္ဂအထူးညီနိုင်ရေးမှူးနီကိုလိုင်းဗလာဒီနော့ဖ်ကအခြေအနေတွေကိုဂျေရုဆလင်ကနေလူမျိုးရေးကောင်စီကိုအစီရင်ခံမှာဖြစ်ပါတယ်။ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုအစ္စရေးစစ်တပ်ကတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒါဟာရက်စက်ပြီးဝမ်းနဲ့ဝဲလွတ်ရဖြစ်ကြောင်းကုဝေးနိုင်ငံကလူမျိုးရေးကောင်စီစီဝေးဝဲမတိုင်ခင်ထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်မှာရေးပါတယ်။လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ကိုလည်းဖော်ပြပါတယ်။ကုဝေးရဲ့ကြေညာချက်ကိုလူမျိုးရေးကောင်စီတဲမှာဗီရိုအာနာသုံးဝင်ရှိတဲ့အမေရိကန်ကပယ်ချလိုက်တယ်လို့တနမအတိုင်းဝိုင်းကပြောပါတယ်အစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မှာတင်းနာနီကဖွင့်ဖို့ဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအရှေ့လေပိုင်းဒေတာအတွင်းကိုတင်းမာမှုတိုးစေနိုင်တယ်လို့ထောက်ပြပြီးအမေရိကန်ရဲ့မဟာမိတ်အများပြားကရောရန်သူနိုင်ငံတွေကပါဝေဖန်နေကြတာပါအရှေ့လေပိုင်းညီညွတ်ရေးဆိုင်ရာအပိသက်သဘောတူညီချက်မရခင်မှာဂျေရုဆလင်ကိုအစ္စရေးမျိုးတော်ဖြစ်အတိမတ်ပြုပြီးတန်ယုံကိုကြောင်းရွှေ့ဖို့ဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်တာကိုပြည်ထောင်နိုင်ငံကသဘောမတူကြောင်းပြည်ထောင်ဝန်ကြီးချုပ်ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရက်ပြည်နယ်ရဲ့မြို့တော်မှာအပြင်းအထန်တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့အတူပဲတာလီဘန်တွေကိုတိုက်ထုတ်လိုက်ပြီးလို့အာဖဂန်တပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်ဒီကနေ့အင်ကာနေ့အာယုံမတက်ခင်အချိန်တာလီဘန်တို့ကမြောက်ပိုင်းကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးပြည်နယ်ဘဟု3ကီလိုမီတာအတွင်းကိုဝင်ရောက်လာပြီးတဲ့နောက်မှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့အာဖဂန်အမျိုးသားစစ်တပ်တမဟာနှစ်ရဲ့ပြောခွင့်ရကပြောပါတယ်ပြည်내မြို့တော်ဖာရာရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းမှာတိုက်ခိုက်မှုအများဆုံးဖြစ်ခဲ့တယ်လို့လဲစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဖာရာမြို့ရဲ့မြောက်ပိုင်းမှာတာလီဘန်တွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကတားဆီးနိုင်ခဲ့ကြောင်းလဲပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုကြတာပါ။မြို့အပြင်ကီလိုမီတာအနည်းငယ်အတွင်းတာလီဘန်တွေကိုလုံခြုံရေးတပ်ဖွဲ့တွေကတိုက်ထုတ်ခဲ့တာလို့လဲဒီကနေ့နေခင်ပိုင်းပူရဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိုက်ခိုက်မှုအတွင်းအာဖဂန်ထောက်လှမ်းရေးဌာနကဒေသခံဝန်ထမ်းတအူအပါအဝင်အစိုးရအရာရှိတချို့ကိုဖမ်းဆီးနိုင်ခဲ့တယ်လို့တာလီဘန်ခေါင်းဆောင်တွေကပြောဆိုကြပေမဲ့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကတော့ညင်းဆိုပါတယ်အာဖဂန်တပ်ဖွဲ့တွေကိုနိုင်ငံခြားတပ်ဖွဲ့တွေကထောက်ကူပေးခဲ့တယ်လို့လည်းသူကပြောပါတယ်တိုက်ခိုက်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီး4ဦးဒဏ်ရာရတဲ့အကြောင်းတာလီဘန်တို့ဘက်ကတော့10ဦးသေဆုံးပြီး4ဦးဒဏ်ရာရတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူကြီးကြားဒီသတင်းပတ်တဲ့ဝါရှင်တန်မှာဒုတိယအကြော့အဆင့်မြင့်အရာရှိများအဆင့်ကုန်သွယ်ရေးဆွေးနွေးပွဲမတိုင်ခင်မှာပဲနှစ်ဖက်စလုံးတို့ကသဘောတူညီချက်တစ်ခုရရှိရေးဒါမှမဟုတ်လဲအနည်းဆုံး2ဦးနှစ်ဖက်ကြားပြည်လည်မှုတစ်ခုယာယီအတွက်စ조사လို့တဲ့ဆန္ဒရှိကြောင်းဖော်ပြကြပါတယ်။ဒါပေမဲ့နှစ်ဖက်ကြားအပြစ်သက်ဖြေရှင်းနိုင်မလားဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့သုံးသပ်သူတွေကပြောနေပါတယ်။တရုတ်တို့ကတစ်နှစ်တစ်နှစ်အမေရိကန်ဒေါ်လာဘီလီယံယာနဲ့ချီပြီးအမြတ်ထုတ်နေတာနှစ်ပေါင်းများစွာကြာခဲ့ပါပြီလို့ဆွေးနွေးပွဲလုပ်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်က Twitter လူမှုကွန်ရက်မှာရေးပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဝါရှင်တန် DC မှာမဟာဗျူဟာနဲ့နိုင်ငံတကာလီလာရေးဌာနကကမကရာပြုကျင်းပတဲ့ဆွေးနွေးပွဲမှာတရုတ်သံမကြီးချင်းကိုင်ကတရုတ်အနေနဲ့ကုန်သွယ်ရေးကွာဟချက်ကိစ္စကဆလို့ညာနာမူပိုင်ခွင့်ဆိုင်ရာကိစ္စတွေကိုကာကွယ်ရေးအထည်ဆွေးနွေးသွားဖို့အရေးအမွေကိုပြောကြားခဲ့ပါတယ်။အမေရိကန်မနာရေးဝန်ကြီးစတီဗင်မနူချင်းနဲ့တရုတ်ဝန်ကြီးချုပ်လီဟီရိုရဲ့ခေါင်းဆောင်မှုအပြီးဒီလအစောပိုင်းဘေကျင်းကဆွေးနွေးပွဲမှာလည်းကုန်သွယ်ရေးအကြီးအကျယ်ကွာဟနေတာကိုဆွေးနွေးခဲ့ကြပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။digital တိုက်ခိုက်မှုလို့ဆိုတဲ့ချင်းချောက်မှုတွေနဲ့ပါကစ္စတန်ကအခွင့်အရေးလှုပ်ရှားသူတွေရင်ဆိုင်နေရပြီးလူ့အခွင့်အရေးလှုပ်ရှားသူတအုပ်အဖြစ်ရပ်တည်ဖို့တိတ်ကိုအန်ဒီယဲကြီးတဲ့နိုင်ငံတွင်းမှာသူတို့ရဲ့ပုံကိုယ်ရေးလုံခြုံမှုအတွက်အန်ဒီယဲဖြစ်စေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့အင်ကာနီမှာသတိပေးလိုက်ပါတယ်။နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး AI ကလေးလာကြာစုံစမ်းဖော်ထုတ်တွေ့ရှိမှုတွေကိုထုတ်ပြန်လိုက်တဲ့အထက်မှာNDA ပြုဖို့ချင်းချောက်လှုပ်ရှားမှုအဖြစ်ရှုတ်ချထားပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကိုစောင့်ကြည့်ထောက်လှမ်းမှုတွေလုပ်နိုင်အောင်ပါကစ္စတန်ခြေစိုက်တဲ့တတိပုဂ္ဂလတွေနဲ့အဖွဲ့တွေကြေပြန့်ပြန့်ပါဝင်တဲ့ network တစ်ခုကနေ Facebook နဲ့ Google အကောင့်အတူတွေကိုသုံးပြီးထောင်ချောက်ဆင်လှုပ်ဆောင်နေတယ်လို့လည်း AI အစီရင်ခံစာကထောက်ပြပါတယ်။ AI အဖွဲ့ကြီးရဲ့သုတေသနမှုတွေက Internet ထိုးဖောက်ဝင်ရောက်တဲ့နည်းပညာတွေကိုဖော်ထုတ်နိုင်ဖို့ကွန်ပျူတာဗိုင်းရပ်စ်တွေကိုသုံးသပ်တာနောက် digital မှုခင်းဖော်ထုတ်မှုဆိုင်ရာနည်းပညာတွေကိုအသုံးပြုခဲ့ကြပါတယ်။လူမှုကွန်ရက်မီဒီယာအကောင့်တွေကိုချိုးဖောက်ဝင်ရောက်ကွန်ပျူတာတွေနဲ့မိုဘိုင်းဖုန်းတွေကိုတော့ဗိုင်းရပ်စ်ထည့်ပြီး password တွေပုံကိုယ်ရေးအချက်လက်တွေရယူနေကြတယ်လို့လည်းဖော်ပြထားပါတယ်။ပါကစ္စတန်ကတွတ်ကြလှုပ်ရှားသူအများအပြားကိုပြစ်မှတ်ထားဆောင်ရွက်နေတာတွေ့ရပြီးတချို့ကိစ္စတွေမှာတော့သူတို့ကိုသူတို့လူခွင့်ရေးလှုပ်ရှားသူတွေလို့ပြောဆိုကြတာတွေကိုလည်းတွေ့ရတယ်ဆိုပြီး AI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။အီရန်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲမှာညွန်ပေါင်းပါတီအကြီးအကဲဖြစ်တဲ့ရှီးအိတ်ဘာသာရေးခေါင်းဆောင်အယ်ဆာရာကရှေ့ကနေဥဆောင်နေတာပါ။သူဟာအမေရိကန်ပြည်ထောင်စုကိုပြင်းပြင်းထန်ထန်ဆန့်ကျင်သူလည်းဖြစ်ပါတယ်။မေယာလတ်တွေကိုအပြစ်သက်ရေးတွက်လို့ပြီးကနီးမှပဲအယ်ဆာရာရဲ့ Marching Toward Reform ညွန်ပေါင်းပါတီကဒေသ6ခုမှာမဲရလက်အများစုနဲ့ရှေ့ကဥဆောင်နေပြီးသူ့နောက်မှာတော့ဒုတိယနေရာမှာတော့ဒီအီရတ်ပြည်သူစစ်ခေါင်းဆောင်ဟာဒီအယ်အမာဒီရဲ့အဖွဲ့ကလိုက်နေပါတယ်အမေရိကန်ရဲ့ထောက်ခံမှုရတဲ့လက်ရှိဝန်ကြီးချုပ်ဟာဒီအယ်အဘာဒီကတော့တတိယနေရာမှာရှိနေတယ်လို့စနေနေ့မှာကြေညာမဲ့အပိသက်မဲရလက်တွေကိုလေးစားကြဖို့အီရတ်ပြည်သူတွေကိုဝန်ကြီးချုပ်ကပန်ကြားထားပါတယ်ဘာသာရေးခေါင်းဆောင်အယ်ဆာဒါဟာပါလီမန်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်တာမဟုတ်တဲ့အတွက်ဝန်ကြီးချုပ်မဖြစ်လာနိုင်ပါဘူးဒါပေမဲ့လည်းညွန်ပေါင်းပါတီရဲ့အကြီးအကဲတယောက်အနေနဲ့အီရတ်အစိုးရဖွဲ့စည်းရေးအပြန်လန်းညှိနှိုင်းတဲ့နေရာမှာအဓိကအခန်းကဏ္ဍကပါဝင်မှာဖြစ်ပါတယ
်အမေရိကန်နဲ့ဟန်ဂရီနိုင်ငံသားဂရီကျွဲတထေးကြီး George Soros Foundation ကဟန်ဂရီနိုင်ငံဘူဒါပတ်ကရုံးကိုပိတ်ပြီးဂျာမနီနိုင်ငံဘာလင်ကိုရွှေ့ပြောင်းမယ်လို့ပြောဆိုလိုက်ပါတယ်ဟန်ဂရီနိုင်ငံတွင်နိုင်ငံရေးနဲ့ဥပဒေချောင်းအရဖိနှိပ်မှုတွေများလာတယ်လို့ဆိုပြီးဒါကိုတုံ့ပြန်ဆောင်ရွက်တာဖြစ်ကြောင်းပြောဆိုထားပါတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်တမ်းမြင်ကန့်သတ်မှုတွေကဟန်ဂေရီလွှတ်တော်သစ်ရဲ့ဦးစားပေးဆောင်ရွက်မဲ့ဥပဒေပြုမှုတွေထဲမှာပါလာမယ်လို့ခန့်မှန်းချက်ကိုအလေးထားဖော်ပြထားတဲ့ကြေညာချက်ကိုလည်း Open Society Foundation ကထုတ်ခဲ့ပါတယ်။ရွှေ့ပြောင်းဝင်ရောက်မှုလုပ်ငန်းစဉ်တွေနဲ့ပတ်သက်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုတမ်းမြင်မှုနဲ့အခွန်စည်းချက်မှုတွေပါဝင်မဲ့ Stop Soros လို့ခေါ်ကြတဲ့ဥပဒေချမ်းကိုဝန်ကြီးချုပ် Bitter Oven အစိုးရကထောက်ခံထားတာပါ Soros ကဥရောပတိုက်အတွင်းရွှေ့ပြောင်းဝင်ရောက်သူအများအပြားခေါ်ယူနိုင်ရေးလုပ်နေပြီးဥရောပရဲ့ယဉ်ကျေးမှုဒလိထုံးစံတွေမှင်းမင်အောင်လုပ်နေတယ်လို့ဝန်ကြီးချုပ် Oven ကဆွဆွဲထားပြီးအစိုးရဘက်ကတော့အမျိုးသားလုံခြုံရေးစိုးရိမ်ချက်ကိုပြောဆိုထားပါတယ်ရှင
်မေဂန်ပြည်တော်စုဟာဝိုင်ပြည်နယ် Big Island မှာကီလာဝေးမီးတောင်ဆက်လက်ပေါက်ကွဲနေပြီးအကွဲကြောင်းအစ်စ်တွေထပ်မံပေါ်လာပါတယ်ဘေးလွတ်ရာရွှေ့ပြောင်းထားပြီးဖြစ်တဲ့လာနီပူနာဂါဒန်စ်အရက်မှာတော့မနေ့တနင်္လာနေ့က19ချိန်မြောက်အကွဲချောင်းကြီးဖြစ်ပေါ်လာတာပါအကွဲချောင်းအစ်ထွက်ပေါ်လာတာကြောင့်မီးတောင်အကိုးငွေတွေထုတ်လွှင့်မှုတွေရှိခဲ့ပြီးပောက်ကွဲမှုတွေကြောင့်ဘေးလွတ်ရာကိုရှောင်ပြေးကြပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရခိုင်ရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်ဒီလိုနိုင်ငံရေးဖိအားဟာကောင်းကျိုးထက်ဆိုးကျိုးပိုများလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တိုဆွမ်းကသတိပေးလိုက်ပါတယ်။ရခိုင်ပြည်ထနာကိုနိုင်ငံတကာအနေနဲ့အပြုသဘောဆောင်ပြီးချဉ်းကပ်ကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။မနေ့တုန်းကလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်လို့သံအမတ်ကြီးကိုမတ်ဤတန်စင်ကဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ပါရှင်ဒီကလုတ်ဆောင်ကလုံချုံကောင်စီကနေပြီးတော့ဆုံးဖြတ်ချက်တစုံတစ်ခုပေါ်ထွက်လာဖို့အခြေအနေရှိပါလားရှင
်ဆုံးဖြတ်ချက်ကတော့ထွက်လာဖို့ကတော့ကျွန်တော်တို့ကတော့ဟိုဒါဟိုမလိုဘူးလို့ကျွန်တော်တို့ကတော့အပြည့်ပြောထားတာပဲလေဆုံးဖြတ်ချလိုက်ရင်တော့ဒီချမှတ်တဲ့ဆုံးဖြတ်ချက်ကကျွန်တော်ပူးပေါင်းဆောင်ရွက်နေရသားနဲ့အဲအဲ့လိုပို့ပြီးတော့နိုင်ငံကြီးကဖိအားပေးတဲ့ဟာမလုပ်လိုက်ရင်တော့ဟိုကောင်းကျိုးတဲ့ဆိုးကျိုးကပိုများမှာပေါ့ကျွန်တော်တို့ကစေနာနဲ့လုပ်နေတဲ့ဟာတွေကိုဟိုတချို့အပိုင်းအစိတ်ပိုင်းနေပေါ့ဗျာဘုဖွင့်လင်းပြောနေတချို့နိုင်ငံကြီးတွေနဲ့တချို့ဟာလားအဖွဲ့အစည်းတွေကအလားဘာသာရေးဖွဲ့စည်းရေးတချို့ဖွဲ့စည်းတွေကတော့ဒီကိစ္စကိုကျွန်တော်တို့ပို့ပို့ပြီးတော့ဟိုဖိအားပေးဖို့လုပ်နေတဲ့ဟာတွေရှိတာပေါ့နိုင်ငံရေးရပါတော့အဲ့လိုမတန်တဆဖိအားပေးတာလုပ်နေမယ်ဆိုရင်တော့လည်းပဲဟာလားကျွန်တော်တို့ဟိုလောလောဆယ်ပူပေါင်းဆောင်နေတဲ့ဟာတွေအတွက်ဟိုထောက်ကူပြုမှာမဟုတ်ဘူးဆိုတာတော့ဒါသိကြတာပေါ့
ဟုတ်ကဲ့ပါရှင်မနေ့အစည်းအဝေးမှာအဓိကဒါကိစ္စကိုဆွေးနွေးပါလဲရှင
်အာမနေ့ကအစည်းအဝေးကတော့အဓိကတော့ဘာပေါ့ဗျာကျွန်တော်တို့သွားတဲ့ခီးစဉ်နဲ့ပတ်သက်လို့တွေ့တဲ့ဟာတွေနောက်ပြီးတော့အာဟိုကျွန်တော်တို့ပြန်လဲဟိုဟာပေါ့နော်ဟိုဒီမုတ်ုံရာသီမိုးကြလာလို့ရှင်တော့ဟိုဘက်ဒုက္ခတွေဒုက္ခပို့ပြီးများမယ်အဲ့တော့ဒီပြန်လဲလက်ခံရေးကိစ္စကိုဆောလင်စွာနဲ့အကောင့်တွေပေါ်ဖို့နောက်ပြီးတော့လဲဒီနိုင်ငံဒီပုပ္ပဟိုဟာပေါ့သဘောတူစာချုပ်နဲ့ညီပြန်လဲဟိုဟာပေါ့လက်ခံရေးကိစ္စတွေကိုဆောင်ရွက်ဖို့အဲ့ဒီဟာတွေနောက်ပြီးတော့ပြန်တဲ့ဟာတော့ဒီကုလသမဂ္ဂပါဝင်ခွင့်ရဟိုဟာပေါ့နော်ပြန်လဲလက်ခံတဲ့နေရာမှာကုလသမဂ္ဂဖွဲ့စည်းပြီးပါဝင်ခွင့်ရရေးလို့ဒီဟာတွေအဲအဲ့တော့အဓိကပါလေဟိုအဓိကတော့ပြန်လည်လက်ခံရေးကိစ္စဒါ ਉਹ ပဲအဓိကပြောကြတဲ့ဟာပါပဲ
ဒီဗီတိန်တမတ်ကြီးကကြတော့သူကဒီဟိုမြန်မာဆွေအနေနဲ့ပေါ့နော်ဒီဒုက္ခတဲ့အရေးကိုဒီချက်ပို့ပြီးတော့မြန်မြန်တုံ့ပြန်တက်လို့လည်းပြောရပေါ့အဲ့လိုသူကကြတော့အကန့်အသတ်မရှိအကူအညီတွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပေးဖို့တောင်းဆိုထားတဲ့ပုံမှာရောဘလို့တုံ့ပြန်ချင်လဲရှင
်ဟိုကျွန်တော်လုပ်နေတဲ့ကိစ္စတွေပဲ UNDP နဲ့ကျွန်တော်အခုဟိုဟာပေါ့လေဟို UNHCR နဲ့ MOU ထိုးဖို့အတွက်ကျွန်တော်လုပ်နေတယ်လုပ်နေတာကလည်းကျွန်တော်ဘက်ကတော့အများကြီးလိုက်လို့ပြီးလုပ်ပါတယ်အဲ့ဒါကုလသမဂ္ဂပါဝင်ခွင့်ရအောင်ကျွန်တော်တို့ကစင်နာနဲ့ဟိုစင်ယူစင်နာမှနဲ့လုပ်နေတာဗောလေအဲ့တော့တချို့အပိုင်းလေးတွေမှာဟိုနည်းနည်းဟိုအသေးစိတ်ညှိရမယ်အပိုင်းလေးတွေရှိနေတာဗောဗျအဲ့ဒါလည်းဟိုအမှန်တမ်းပြောရရင်တော့ကျွန်တော်ဘက်ကတော့အများကြီးလိုက်လို့ပြီးလုပ်နေတာပါပဲဆိုတော့မကြခင်တော့လည်းစင်ပြေသွားမယ်လို့ထင်ပါတယ်ဒီ MOU ထိုးပြီးလို့ရှိရင်တော့ကျွန်တော်တို့ဒီကုလသမဂ္ဂသူတို့ပြောပြောနေတဲ့ဒီကုလသမဂ္ဂပါဝင်ခွင့်ပါညာဆိုတော့တော့သူ့အတူဖြစ်လာမှာပါဒါအဲ့အချိန်တိုင်းတာတစ်ခုပါပဲဟိုခဏနေဒါတွေဖြစ်လာမှာကိစ္စတွေပါကျွန်တော်လုပ်နေတာပဲဒီဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့ပြန်ခေါ်ဖို့ကိစ္စတွေကကျွန်တော်တို့ကအဆင်သင့်ဖြစ်တယ်လို့ပြောပြမယ်လေပဲသူတို့ဘက်ကနေပြီးတော့မှအเจ้าမျိုးမျိုးပြပြီးတော့ပါနော်ဟိုကျွန်တော်တို့စစ်စစ်ပြီးသားတွေရှိတယ်ကျွန်တော်စစ်စစ်ပြီးသားကဟိုကျွန်တော်ဟွာပေါ့ဗျာ2000နီးပါးရှိတာပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကပြန်ပို့ပါလို့ပြောတဲ့ဟာကိုတို့ကအဟိုဘက်မှာချင်းနေဟိုအဆင်မပြေသေးလို့ဘာဘာညာဆိုပြီးတော့တို့ကမပို့ပဲနဲ့ထားတာအကြောင်းချပြီးတော့လုပ်နေတာအမှန်ကျွန်တော်ဘက်ကစင်သစ်ဖြစ်နေပို့ပါလို့ကျွန်တော်ပြောတော့တို့ကမပို့ဘူးအဲပြီးတဲ့ခါကျရင်ကျွန်တော်တို့ကိုဟလာပူပါမဆောင်ရဘူးဟလာဟိုဟိုဟိုဟိုဒီတန်လေလက်ခံရေးကိစ္စတွေကိုလည်းပဲဟလာဟိုနှီးအောင်လုပ်နေတယ်ဘာညာဆိုပြီးတော့အကောင့်ထဲပေါ်လာနေတယ်ဆိုပြီးတော့ပြောနေအမှန်ကဖြစ်နေတာဟိုဘက်ကနေပြီးတော့မလုပ်တဲ့ကိစ္စကျွန်တော်တို့လာပြီးတော့ပြစ်ချတာလေအခုကမီဒီယာတွေရောတချို့နောက်နိုင်ငံတွေရောကဟိုပြဿနာကိုပြည်လည်ဖို့ဆောင်ရွက်တာထက်ဟလာအမုန်းတရားပို့ပြီးတော့ပွားအောင်ပေါ့နော်အမျိုးမျိုးလှုံ့ဆော်ပြီးတော့တွေးထိုးပြီးတော့ပြောနေရင်းနေကြတဲ့ဟာတွေအဲ့ဒါတွေကိုမြန်မြန်ရက်တန်းရက်ပြီးတော့မှအားလုံးပူးပေါင်းဆောင်ပြီးဝိုင်းဝန်းလုပ်လို့ရှင်တော့ဒီလူမှုဟိုပါပေါ့ဒီမီဒီယာကိစ္စတွေရောနောက်ဒီရခိုင်ဟလာကျွန်တော်မွတ်စလင်ပြဿနာတွေရောဟာဟိုကျွန်တော်အကောင်းဆုံးအမြန်ဆုံးဖြေရှင်းနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုပဲဟိုကပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်
ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူဆွမ်းကိုမတ်အီတန်စင်ကဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေနိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့အရေးယူဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးအမှုမှာရဲတပ်ဖွဲ့ကထောင်ချောက်ဆင်ဖမ်းဆီးတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်ရဲချုပ်အောင်ဝင်းဦးကညှင်းဆိုလိုက်ပါတယ်ထောင်ချောက်ဆင်ဖမ်းဆီးခြင်းမဟုတ်ဘူးဆိုတာကိုနောက်ပိုင်းတရလူပြတ်တက်တီတွေရဲ့ထွက်ချက်တွေကိုစောင့်ကြည့်ပါလို့လည်းသတင်းတောက်တွေကိုပြောသွားပါတယ်ဒီအကြောင်းကိုမတ်မီခါကသတင်းပေးပို့ထားပါတယ်
ဒီကနေ့နေပြည်တော်မှာရှိရဲပြန်ကြားရေးဝန်ကြီးဌာနမှာပြုလုပ်ခဲ့တဲ့အစိုးရရဲ့ဆောင်ရွက်ချက်များနဲ့ပတ်သက်ပြီးဝန်ကြီးဌာနတွေဘက်ကရှင်းလင်းပြောကြားတာမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အောင်ဝင်းဦးကိုရိုက်တာသတင်းသမားတွေနဲ့ပတ်သက်လို့မေးမြန်းတာမှာသူကအခုလိုဖြေကြားသွားခဲ့တာဖြစ်ပါတယ
်။ဘူးဘူးဘူးညနေကထောင်ချုပ်စီဖမ်းဆီးတယ်လို့ထွက်ဆိုတာရှိပါတယ်။ဒါတော့ထောင်ချုပ်စီဖမ်းဆီးမှုမဆောင်ရွက်ဘူးမလုပ်ပါဘူး။ဘူဝေလေးလေးပြောရရင်ဒီကိုရန်နိုင်ရဲ့အပြောတစ်ခုပဲခုလင်းတော်ကြီးကိုတိထားတာရှိပါသေးတယ်။ရေလူရတက်တည်ဆံပါသေးတယ်။လူရရေလူရတက်တည်ရဲ့တရားရုံးရှိဖက်ဆိုချက်ကိုလည်းနားထောင်ရှိပါဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလို့ပါပဲ။
ရဲတပ်ဖွဲ့ဘက်ကနေတရလိုလုတ်တင်လာတဲ့ဒီအမှုမှာတရလိုပြတက်တည်ဖြစ်သူဒူရဲမူဟောင်းမိုးရနိုင်ကရိုက်တာသတင်းသမားတွေကိုရဲချုပ်တင်ကိုကိုကဥဆောင်ကထောင်ချောက်ဆင်ဖမ်းဆီးဖို့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြီးခဲ့တဲ့ဧပြီ20ရက်နေ့ရုံးချိန်မှာထွက်ဆိုထားခဲ့ပါတယ်။ဒီအတွက်တရလိုရှိနေတဲ့ဘက်ကဥမိုးရနိုင်ကိုမယုံကြည်တိုက်တဲ့တက်တည်အဖြစ်ကြေညာပေးရန်လျှောက်ထားခဲ့တာတွေရှိခဲ့ပြီးတရားရုံးကတော့ဒါကိုလက်မခံဘဲပေးချခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။လက်ရှိမှာတော့ရိုက်တာသတင်းတောက်တွေကိုသတင်းဖြည့်ကြားပေးခဲ့တဲ့ဒူရဲမူဟောင်းမိုးရံနိုင်ကိုအမိန့်နာခံမှုမရှိတဲ့ပုံမှာဖြစ်တဲ့ရဲစည်းကမ်းထိန်းသိမ်းရေးဥပဒေပုံမှာ16ခမြင်းဆောင်22ပုံမှာတက်ကရဲတပ်တွင်တရားရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်ပြီးအင်းစိန်အကျဉ်းတောင်မှာအပြစ်ပေးအရေးယူခံထားရပါတယ်။သူနဲ့အတူရိုက်တာသတင်းသမားတွေကိုသတင်းဖြည့်ကြားပေးခဲ့လို့ဖမ်းဆီးခံရပြီးအတူတူချုပ်နှောင်ခံထားရသူတရလူပြတက်တေစည်ရင်းထဲမှာပါတဲ့ရဲတက်ချက်ကြီးခင်မောင်လင်းကိုတော့ဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာကိုအစိုးရဘက်ကအခုချိန်ထိသတင်းအမှောင်ချထားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့မေ9ရက်နေ့ရုံးချိန်မှာတော့ဥမိုးရနိုင်ကရဲတက်ဖွဲ့အတွင်းမှာဥပဒေထက်ကျော်လွန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေရှိနေကြောင်းထုတ်ဖော်ပြောဆိုခဲ့တာရှိခဲ့ပါတယ်။ဒီလိုထုတ်ဖော်ပြောဆိုခဲ့တာကြောင့်ရိုက်တာသတင်းသမားတွေဟာထောင်ချောက်ဆင်ဖမ်းခံရတဲ့ဆိုတဲ့တန်တရာပိုကြီးမားလာစေတယ်လို့တုံသက်သူတွေကတုံသက်နေကြချိန်မှာဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ရဲချုပ်အောင်ဝင်းဦးကဥမိုးရနိုင်ထွက်ဆိုခဲ့တဲ့ရဲမှုချုပ်တင်ကူကခိုင်းစေတယ်ဆိုတဲ့အချက်ဟာမဟုတ်မှန်ဘူးလို့အခုလိုတရားဝင်ညင်းဆိုခဲ့တာဖြစ်ပါတယ်
။ဒီရိုက်တာသတင်းတော့ပို့ဖို့ရမှုရုပ်တွေတွေ့ဦးခြင်းလည်းမရှိပါဘူး။တိထားခြင်းလည်းမရှိတဲ့ခြင်းဖြစ်ပါလေ။သူတို့ကိုဥပဒေနဲ့ဥရေဆိုင်တော့မှလည်းသူတိတဲ့ခြင်းဖြစ်ပါ။ကိုယ်လေးပြောရရင်ဥရရတယ် ရုပ်ရုပ်ဒီကဘောတော့ဆိုတာကဘယ်လိုဆိုလဲမပြီးခဲ့တော့ကျွန်တော်အနေနဲ့ရှင်းလင်းပြချားလို့ရတယ
်ဒါအပြင်ရိုက်တာသတင်းတောက်နှစ်ယောက်ကိုအေးအေးယူတာဟာလှုပ်ဝက်စာရွက်စာတမ်းလက်ဝဲတွေးရှိလို့အေးအေးယူနေတာဖြစ်တယ်လို့ရဲတပ်ဖွဲ့လုံထုံးလုံနီးအရာအမှုတိဆောက်ပြီးလှုပ်ဆောင်ခဲ့တာဖြစ်ကြောင်းဒီပုံမတက်အေးမယူခင်မှာပဲဘလို့အေးအေးယူတင်တယ်လဲဆိုတာကိုဥပဒေအကြံဉာဏ်တရားတောင်းခံခဲ့ပြီးမှတရားရုံးတင်ခဲ့တာဖြစ်တယ်လို့သူကဆိုထားပါတယ်ရိုက်တာသတင်းသမားတွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးချင်းထပ်မံခေါ်ဆိုထားပြီးအဲ့ဒီနေ့မှာတက်ကြကြီးခင်မောင်းလင်းဒါမှမဟုတ်ရိုက်တာသတင်းသမားတွေကိုဖမ်းဆီးခဲ့သူတက်ကြနိုင်လင်းတို့လာရောက်အစ်စ်ခံပေးဖို့တရားသူကြီးကစင်ခေါ်ထားပါတယ်ရှင်
။မမေခသတင်းပို့ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးကရင်ပြည်နယ်ဘက်ကတိုက်ပွဲတွေသတင်းတင်ပြပေးပါမယ်။မြန်မာတပ်မတော်နဲ့ကရင်အမျိုးသားစီယုံလက်အောက်ခံတပ်မဟာဖြစ်တဲ့တပ်မဟာ9နေမြေမှာလမ်းဖောက်လုပ်မှုနဲ့ပတ်သက်လို့နေ့စဉ်တိုက်ပွဲငယ်လေးတွေဖြစ်နေတာကြောင့်ရေရှည်ဆက်ဖြစ်လာမယ်ဆိုရင် NCA သဘောတူညီမှုတွေပြက်ပြီးအပြစ်ခတ်ရစဲရေးမဖြစ်ခင်အခြေအနေကိုပြန်ရောက်သွားနိုင်တယ်လို့ KNU တပ်မဟာ9နေမြေကသဘောထားထုတ်ပြန်ပြောဆိုခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့လတွေကစလို့ကရင်မျိုးသားအစည်းအရုံးရဲ့လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်ဖြစ်တဲ့တပ်မဟာ9ဒေသမှာမြမတက်မတော်ဘက်ကနယ်မြေတိုးချဲ့ပြီးလမ်းဖောက်လုပ်တယ်ဆိုပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒါအပြင်အဲ့ဒီဒေသကစေတနာဝန်ထမ်းတက်ကြွလှုပ်ရှားသူတဦးဟာလည်းမြမတက်မတော်ဘက်ကပြစ်ခတ်ခဲ့တာကြောင့်သေဆုံးသွားခဲ့ပါဗျ။အဲ့ဒီအတွက် KNU ကတော့မြမတက်မတော်အနေနဲ့အဲ့ဒီဒေသကနေဆုတ်ခွာပေးဖို့အတွက်ကြေညာချက်ထုတ်ပြန်ခဲ့ပါဗျ။အခုအခါမှာတော့ KNL တက်မ9ကသူတို့ရဲ့သဘောထားကိုလည်းတီးခြားထုတ်ပြန်ခဲ့ပါဗျ။တက်မ9ကဘုံမူစော့ကလေတူကတော့တက်မတော်ဘက်ကစီးရဲပြင်ဆင်မှုတွေရှိနေတဲ့အတွက်နေ့စဉ်နှစ်ဖက်ထိတွေ့မှုတွေရှိနေတယ်ဆိုပြီးပြောပြပါတယ
်။နောက်ဖောက်လို့တဲ့နေရာမှာသူတို့တက်နေသွားမယ်ဆိုလို့ရှိတော့တက်ရင်းနေသူတို့ကဟိုတိုးချဲ့ပြီးတော့ချထားလိုက်တာပေါ့။နော်လမ်းလုံးဆိုရေးအတွက်အကြောင်းပြပြီးတော့ပေါ့လေ။ဒါတက်ရင်းနေတော်တော်များများသူတို့တိုးချဲ့ပြီးတော့ချထားတယ်။ခိတိဖို့ကတော့နေ့တိုင်းလိုလိုရှိတယ်လေ။ဟိုအနေချင်းအနေချင်းပေါ့အဲ့လိုမျိုးဖြစ်နေတယ်။ဒီဆက်လက်ပြီးတော့လှုပ်ဆောင်တာပဲကြည့်တယ်သူတို့ရတော့မရထားသေးဘူးအခုကညီအားသုံးပြီးတော့ဒီလိုပဲဆက်လက်ပြီးတော့သွားမယ်ဆိုလို့ရှိရတော့ဒါကတော့ဒီဟိုသူတို့ကနေပြီးတော့မှဒီဟို SCU ချိုးဖောက်တဲ့ပုံမှာအဲကျွန်တော်ဆက်ဆက်ပြီးတော့ဒီဟိုအရင်တစ်ခါကြဆယ်ရင်းမစခင်အချိန်မျိုးပြန်ရောက်သွားနေတဲ့နေထားတော့ကျွန်တော်တို့အဲ့လိုသုံးသပ်မိတာပေါ့နော
်တက်မှ9ဒေသမှာမြမတက်မတော်ဘက်ကလမ်းဖောက်လုပ်မှုတွေကိုရက်တက်မထားပဲဆက်ပြီးတော့ဖောက်လုပ်နေတဲ့အတွက် KNU ကတော့NCA သဘောတူညီမှုကိုမျက်ကွယ်ပြုနေတယ်ဆိုပြီးပြောဆိုထားတာပါအဲ့ဒီဒေသမှာနေထိုင်နေတဲ့လူလူတွေအနေနဲ့မြမတက်မတော်ဘက်ကဝင်ရောက်လာတဲ့အချိန်မှာထိတ်လန့်ပြီးသူတို့ရဲ့တောင်ယာလုပ်ငန်းတွေကိုဆက်မလုပ်နိုင်ပဲထွက်ပြေးနေရတဲ့အတွက်လဲသူတို့တက်မဟာအနေနဲ့မြမစစ်တပ်နဲ့ထိတွေ့မှုတွေဖြစ်လာရတယ်လို့လဲသူကဆိုပါတယ
်ဟိုတောင်ဝရှိတဲ့လူရောဒီပြည်သူလူထုရောလူလာမှုမရှိတဲ့နေရာပေါ်လေဒါကျွန်တော်တို့ကသဟိုဒေသလို့သတ်မှတ်ထားတဲ့နေရာမှာသူကလှုပ်ရတဲ့အခါကျတော့ပေါ်ရေဆမ်းမှုနေဖြစ်ရတာပေါ့နော
် KNU ရဲ့အတွေ့အကြုံရတော့သူတို့အနေနဲ့တာဝန်ရှိသူတွေကိုဘယ်လိုပဲအကြောင်းကြားကြားမြမတက်မတော်ဘက်ကသူတို့ရဲ့နေမြေတိုးချဲ့မှုတွေနဲ့စီရေးပြင်ဆင်မှုတွေကိုရပ်နားသွားတာမျိုးတွေမရှိခဲ့ဘူးလို့လဲဆိုပါတယ်အခုလိုမျိုး NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အချိန်မှာသူတို့တက်မဟာ9အနေနဲ့ကတော့ KNU အဖွဲ့အစည်းရဲ့မူဝါဒအတိုင်းလိုက်နာခဲ့တယ်လို့ဆိုပါတယ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရကရင်ပြည်နယ်ဖားပေါ်မြို့နယ်အတွင်း15မိုင်အရှိရှိတဲ့ခေးပူရွာနဲ့လွယ်မူပလောရွာကိုဆက်သွယ်ထားတဲ့ရခင်လမ်းကြောင်းဟောင်းကိုဒေသဖွံ့ဖြိုးရေးနဲ့ဒေသခံပြည်သူတွေအသုံးပြုနိုင်ဖို့အတွက်ကတပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေကိုဆက်သွယ်ဆောင်ရွက်မှုလွယ်ကူစေရန်အတွက်ပြန်လည်ပြုပြင်မွမ်းမံဖို့ KNL အဖွဲ့ကိုကြိုတင်အကြောင်းကြားညှိနှိုင်းခြင်းဆက်တကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ် KNU ကတော့တက်မတော်ဘက်ကအသိပေးချင်တာဖြစ်ပြီးညှိနှိုင်းတာမျိုးမဟုတ်ဘူးလို့လည်းပြီးခဲ့တဲ့ရက်ကသူတို့ရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်ရှင
်ကဘာမီညီချမ်းပ
ါလူရောရှင်ရှင်မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနေရာအနှံ့ပြားမှာစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေတက်ကြီးရွယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေတည်ကြေတန်ရာရထိခိုက်နေကြရတာနေ့စဉ်နဲ့အမျှကြားနေမြင်နေကြရပါတယ်နော်။ဒါကြောင့်ကမ္ဘာစစ်ပွဲတွေပဋိပက္ခတွေနဲ့မငြိမ်းချမ်းမှုတွေချုပ်ငြင်းအောင်လို့စူတောင်းပွဲတွေလုပ်ကြဆန္ဒထုတ်ဖော်ပွဲတွေလည်းလုပ်နေကြပါတယ်။ VOA တော်ရရှင်နေအနေနဲ့လဲတစ်ဖက်တစ်လမ်းကပါဝင်ဆူတောင်းခြင်းနဲ့ဆိုရင်တော့ VOA ကနေပြီးငင်းရဲရဲတခြင်းလေးတွေနဲ့ဆူတောင်းပေးနိုင်ပါတယ်ဒီငင်းရဲရဲပေါ်ကိုယ့်ရဲ့ဆန္ဒနဲ့ဘသူ့အတွက်တောင်းဆုပြုခြင်းလဲဆိုတာသတင်းစကားတူလေးတွေရေးပေးကြစေချင်ပါတယ် Facebook ပေါ်မှာဒီနေရာမှာလာရေးလို့ရတယ်လို့ email ကဆိုရင်လဲ bamis@voanews.com ဆိုတဲ့ email ကိုငင်းရဲရဲအတွက်တေးသံဆိုတဲ့ခေါင်းစဉ်နဲ့ရေးပို့လိုက်ပါကိုယ်တိုင်သတင်းစကားပါခြင်းတဲ့တွေလဲအသံဖိုင်ပေးပို့နိုင်ပါတယ်ဒီတစ်ပတ်တင်းငွေတွေမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးပါချစ်ပါတယ်
VOA မြန်မာပိုင်းရဲ့အင်ကာနဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးဒေသမှတ်တမ်းရုပ်ရှင်အကြောင်းကိုတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ကရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးဒေသကိုကဘာကပုံမောအာယုံဆိုင်လာအောင်ရှေးဟောင်းအမွေနှင့်ရိုးရာယဉ်ကျေးမှုအမှုပညာလက်ရာတွေကိုအသားပေးရိုက်ကူးထားတဲ့ My Hidden City မှတ်တမ်းရုပ်ရှင်ကို American DirectorAmerican ဂီတပညာရှင်နဲ့အတူမြန်မာဒါရိုက်တာတဦးကပူးတွဲရိုက်ကူးထုတ်လုပ်လိုက်ပါတယ်ဒီမှတ်တမ်းရုပ်ရှင်ဟာဒီကနေ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်အခြေအသေးကိုအထိုက်အလျောက်အထောက်အကူဖြစ်မယ်လို့လဲပါဝင်ကူညီသူအမှုပညာရှင်တွေကမျှော်လင့်နေကြပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခတ်ကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးဒေသကရခိုင်မျိုးသမီးတဦးရဲ့တင်းနေတာဘဝကိုအခြေခံပြီးMy Hidden City တိမ်မြုပ်နေတဲ့ကျမရဲ့မြို့တော်လို့အဓိပ္ပာယ်ရတဲ့မှတ်တမ်းရုပ်ရှင်ကို American Director Mr. Barry Postman နဲ့မြန်မာ Director ဝနာချိုတို့ပူးတွဲရိုက်ကူးခဲ့ပါတယ်။မြောက်ဒေသရဲ့ရွာရင်းကျေးမှုလှပတွေနဲ့လူနေမှုဘဝတွေကိုတည်ယူဖော်ထားတဲ့မှတ်တမ်းရုပ်ရှင်တစ်ခုလည်းဖြစ်ပါတယ်။မှတ်တမ်းရုပ်ရှင်ကိုဖန်တီးတည်ယူဖော်တဲ့တွေကဒီမှတ်တမ်းရုပ်ရှင်ဟာနေပေါင်းရာကြီးရဲ့ရှေးအောင်အမွေနှစ်တွေအမှုပညာလက်ရာတွေကိုအဓိကမိမောင်းထိုးပြတာလို့လည်းဆိုပါတယ်။နိုင်ငံကမြန်မာတော့ရခိုင်ပြည်နယ်ကိုလူမျိုးရေးနဲ့ဘာသာရေးအကျက်တဲတွေပဋိပက္ခတွေပြည့်နှက်နေတဲ့ဒေသတခုလို့ရှုမြင်ကြပါတယ်။မှတ်တမ်းရုပ်ရှင်ကိုနောက်ခံဒေဂီတာတီးကပ်ပေးတဲ့ American စာနယားပညာရှင် Mr. Kimball Glacker ကိုသူ့အနေနဲ့ကရခိုင်ဒေသကိုဘယ်လိုရှုမြင်ပါသလဲလို့ VOA ကမေးကြည့်တဲ့အခါမှာတော့
The thing is where you come to the perspective as an artist. So we
ဒီတပညာရှင်တယောက်အနေနဲ့နေရာဒေသရဲ့တာယာလှပမှုတွေအပေါ်မှာထင်ဟပ်ပြီးပဲရှုမြင်မိပါတယ်။မြောက်ဦးမြို့တရှိတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံရေးအမြင်အရမှတ်ချက်ပေးနေတဲ့သူတွေအနေနဲ့တော့ရခိုင်အကျက်အတဲကိုကျွန်တော်ထပ်ပို့ပြီးတော့နားလည်မှာပါဒီမှာတန်းရုပ်ရှင်မှာရခိုင်ပြဿနာကိုထည့်ပြီးတော့မရိုက်မထားပါဘူးကျွန်တော်တို့ကရှီဟောင်းအမွေနှစ်တခုဆိုတဲ့ရှုထောင့်ကနေချင်းကပ်မှတ်တမ်းတင်တာဖြစ်ပါတယ်ဒီရှီဟောင်းအမွေနှစ်အမှုပညာလက်ရာတွေဟာနှစ်ပေါင်းရာနဲ့ချီပြီးတော့ဒီရှိနေတာဖြစ်ပါတယ်ဒီနေ့ကြုံတွေ့နေရတဲ့လူသားတွေရဲ့စိန်ခေါ်မှုတွေကြော်လောနိုင်ဖို့အတွက်လဲဒီမှာတန်းရုပ်ရှင်ကတရောင်းတနေရာကနေတနည်းနည်းတစ်ချိန်ချိန်မှာအထောက်အကူဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့မျှော်လင့်မိပါတယ
်ဒီမှတ်တမ်းရုပ်ရှင်ကိုတော့ 88 International မြန်မာ Music Festival နဲ့ဒေါက်တာစောမြန် Foundation တို့ကပူးပေါင်းပြီးရိုက်ကူးထားတာဖြစ်ပါတယ်အခုမှတ်တမ်းရုပ်ရှင်ဟာမြောက်ဒေသကိုကမ္ဘာ့အမွေနဲ့စီးရင်ဝင်နိုင်ဖို့နဲ့ရခိုင်ပြည်နယ်ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့တစ်ဖက်တစ်လမ်းကနေအထောက်အကူပြုမယ်လို့လည်းမျှော်လင့်နေကြပါတယ်ဒေါက်တာစောမြန် Foundation ကအတွေ့အမှုဒေါက်တာတင်မောင်ကတော့ဒီမှတ်တမ်းရုပ်ရှင်နဲ့ပတ်သက်လို့အခုလိုမှတ်ချက်ပြုပါတယ
်ကမ္ဘာကိုပြောပြချင်တာကျွန်တော်တို့ကကိုကနဲ့ကိုကိုတီကိုနန်းနဲ့နေခဲ့တယ်ဒါပေမဲ့အခုကပြည်တော်စုမြန်မာနိုင်ငံတော်ထဲမှာကျမတို့အကုန်လုံးပါတယ်အကုန်လုံးကဗုဒ္ဓဘာသာယဉ်ကျေးမှုကိုဆက်ပြီးတော့လဲလုပ်တယ်အော်ကျမတို့ကဆက်ပြီးတော့လဲဒီယဉ်ကျေးမှုကိုဆက်လက်ပြီးထိန်းသိမ်းနေတယ်ဆိုတဲ့ဟာကျမတို့ပြချင်ပါတယ်ဒီဟာ
မှတ်တမ်းရုပ်ရှင်မိတ်ဆက်ပွဲကိုတော့ပတ်ရာရဲ့ဟိုတယ်မှာကျင်းပပြုလုပ်ခဲ့ပြီး5မိနစ်စာမှတ်တမ်းရုပ်ရှင်ကိုလည်းပြသခဲ့ပါတယ်ဒါအပြင်နိုင်ငံရုပ်ရှင်ပွဲတွေမှာလည်းပြသသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုတိုင်သွားရောက်တင်ယူခဲ့တဲ့ကိုထက်အောင်ခံပြောပြပေးခဲ့တာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဒါရိုက်လေလှိုင်းဆွေးနွေးခန်းကိုနားဆင်ကြရပါမယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုပထမဆုံးတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မေဂန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကီဂျွန်ဝင်းတို့တွေ့ဆုံမှုအစီအစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကျင်းပကိုဒလတော်မှမလို့တော့ပါဘူး။အထူးမျှော်လင့်ထားတဲ့အရေးကြီးတဲ့ဆွေးနွေးပွဲအတွင်းမှာအဓိကဒုတက်မှုတွေဖြစ်နိုင်ခြင်းဒါမှမဟုတ်ညှော်လင့်မထားတဲ့ခေခဲကြုံလာရနိုင်ခြေတွေကိုအမေရိကန်အစိုးရကအာရုံစိုက်လှုပ်ဆောင်နေပါတယ်။မြောက်ကိုရီးယားဘက်ကတော့သူ့ဘက်ကလူလူလာလာဖော်ရည်မှုကိုပြတဲ့လုပ်ရက်တွေဆက်ပြနေပါတယ်။ဖန်ထားတဲ့အမေရိကန်နိုင်ငံသား3ယောက်ကိုလွှတ်ပေးလိုက်တဲ့အတွက်လဲသမ္မတဒေါ်နယ်ထရန့်ကကျွန်တော်ကိုကျွန်တော်ကျေးဇူးတင်ခြင်းပါတယ်ဆိုပြီးပြောဆိုခဲ့တာပါ။စင်ကာပူမှာဂျွန်လာဆန်းနေနေကျင်းပမယ့်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နျူကလ ియర్ ဆန်းသတဲ့နေရာတွေကိုဖျက်သိမ်းပစ်မယ်လို့မြောက်ကိုရီးယားဘက်ကကြေပေးပါတယ်။ဒီလို့ရဟာတိတ်ကိုမျှော်မြင်ကြည့်ပြီးကောင်းမွန်တဲ့လုပ်ရဲဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးပါတယ်။သမ္မတရဲ့မြို့သားလုံခြုံရေးချန်ပေဂျွန်ဘော်ဒန်ကတော့မြောက်ကိုရီးယားရဲ့ရွေးချယ်အမှန်ကိုသိဖို့ခက်တဲ့အကြောင်း VOA အတွက်သတင်းတော့ Gredelburn Sadorane ဆွေးနွေးပွဲမှာအခုလိုပြောဆိုပါတယ
် It's possible it's part of a good faith gesture it's entirely possible
ဒါကတကယ်ကိုစိတ်စေတနာကောင်းတဲ့လှုပ်လာတဲ့လက္ခဏာလည်းဖြစ်နိုင်ပါတယ်ဒီချိန်ထဲမှာလည်းအီရန်နဲ့မြောက်ကိုရီးယားကိစ္စတွေမှာကျွန်တော်တို့တွေ့ရတဲ့လောက်သူ့သဘောနဲ့သူစိတ်ရောကိုယ်ပါလှုပ်တာမျိုးဆိုတာမတွေ့ခဲ့ရပါဘူးဒါတွေကအရင်ကဖြစ်ခဲ့တာလို့ပဲကျွန်တော်မျှော်လင့်ပါတယ
်မြောက်ကိုရီးယားအနေနဲ့နျူကလ ియర్ ဖြတ်သိမ်းရေးသဘောတူညီချက်ကိုလိုက်နာမယ်ဆိုရင်အစိုးမစီးပွားရေးဖွံ့ဖြိုးလာမယ်ဆိုတာကိုအခုချိန်ထိတော့သမ္မတအိမ်မြူတော်ဘက်ကလူသိရှင်ကြားကြေပေးထားပါတယ်။အိမ်မြူတော်မြို့သားလုံခြုံရေးချန်ပေဂျွန်ဘော်ဒန်ကိုရိုင်း ABC ရုပ်သံကိုအခုလိုပြောဆိုထားပါတယ
်။ I think we're prepared to open the trade and investment with North Korea.
ရုပ်ကိုရီးယားနဲ့ကုန်သွယ်ရေးယင်းနီးမြုပ်နှံမှုတွေအများဆုံးလမ်းဖွင့်နိုင်အောင်ပြင်ဆင်မယ်လို့ကျွန်တော်ထင်ပါတယ
်။သမ္မတထရန့်ကစီးဆက်ညီနိုင်ရေးတွေမှာသူ့မှာမွေးရပါအောင်မြင်အောင်လုပ်နိုင်တဲ့အစွမ်းအစာရှိတဲ့သူဆိုပြီးလက်ခံောက်ခက်လေးရှိပါတယ်။အခုကင်ကြော်ရင်းတဲ့ဆွေးနွေးပွဲမှာတကယ်တမ်းသူ့အစွမ်းအစာဘယ်လောက်ရှိသလဲဆိုတာကိုစမ်းသပ်မယ်ဆွေးနွေးပွဲလည်းဖြစ်နေပါလေ။သမ္မတရဲ့မြို့သားလုံခြုံရေးချန်ပေဂျွန်ဘော်ဒန်ကတော့ VOA အတွက်သတင်းတော့ Gredelburn Sadorane နဲ့ဆွေးနွေးပွဲမှာဒီကိစ္စကိုအခုလိုပြောပါလေ
။ I think the two sides will size each other up and President
Trump နောက်ဆက်လုံးကတစ်ဖက်နဲ့တစ်ဖက်လေးလာအကဲဖြတ်ကြမယ်လို့ကျွန်တော်ထင်ပါတယ်။သမ္မတ Trump အနေနဲ့ကင်ဂျွန်ဦးရဲ့မျက်နှာကိုတဲ့တဲ့ကြည့်ပြီးတကယ်တမ်းအလေးနက်ရှိမရှိကြည့်ခွင့်ရပါလိမ့်မယ်။
သမ္မတထွန်းဟာမာယွန်းရဲ့အားနည်းချက်တွေနဲ့ဘေးယူလုံးမဲ့အစားဆွေးနွေးပွဲကိုကြောခိုင်းမဲ့လူမျိုးဆိုပြီးဘော်ဒန်ကပြောဆိုပါတယ်။တချိန်တည်းမှာပဲသမ္မတထရန့်နိုင်ငံရေးမိန့်ခွန်းပြောတဲ့ခန်းနာတွေမှာသူ့ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်မှုသူ့ကိုထောက်ခံတဲ့သူတွေကတိုက်တွန်းနေကြပါတယ်။သမ္မတထရန့်အနေနဲ့လည်းစင်ကာပူဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲလက်ချီတက်တက်ပြန်လာရတာမျိုးကိုတော့စိတ်ပြက်လိမ့်မယ်ဆိုပြီးလေးလာသူတချို့ကကြက်စချောင်းပါခင်ဗျာ။
ဟုတ်တယ်ခဲ့ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုချိန်ကစပြီးအင်ကာည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ရှင်ကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမဆုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်နက်ကင်အဖွဲ့အစည်းတွေအကြမ်းမှာမစင်မချင်းအင်အားသုံးလုဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ကြတဲ့သူတွေမနေတော့ဘူးရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဆွေးနွေးမယ့်အထက်မှာတော့ဒီအထူးသဖြင့်တော့ပြီးခဲ့တဲ့စနေနေ့ကမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာဒီဟိုလက်နက်ကင်အဖွဲ့အစည်းတွေရဲ့မစင်မချင်းလုဆောင်မှုကိုမိမောင်းထိုးပြတဲ့ဖြစ်ပျက်တခုဆိုရင်လည်းမမနိုင်ပါဘူး။လက်နက်ကင်အဖွဲ့အစည်းတွေလို့ကျွန်တော်တို့ဒီနေရာမှာပြောတဲ့နေရာမှာမြမတက်မတော်နဲ့ဒီတိုင်းဒါလက်နက်ကင်အဖွဲ့အစည်းတွေအားလုံးအပြင်ဒီရဲတပ်ဖွဲ့လည်းပါပါတယ်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်လို့အဲ့ဒီစနေနေ့မှာပဲတိလဝါမှာရှိတဲ့လူတချို့ထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့ဟာလည်းရှိပါတယ်နောက်ဒီတိုင်းဒါလက်နက်ကင်အဖွဲ့အစည်းတွေနဲ့ဒီမြမတပ်မတော်အစိုးရတို့ဟာငင်းကြမ်းရေးလိုလားတယ်လို့ပြောနေကြပေမဲ့လည်းဒီလက်နက်ကင်အဖွဲ့အစည်းတွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေ ကတော့အခုတည်းထိမရသေးဘူးဖြစ်နေတဲ့အတွက်ဂျားရဲပြည်သူတွေမြေစာပင်ဖြစ်နေကြတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။ဒီစစ်ပွဲတွေရပ်ဖို့အတွက်တောင်းဆိုတဲ့သူတွေကိုလည်းစနေနေ့မှာပဲဒီအင်အားသုံးဖြုတ်ခွင်းခဲ့တာတွေငင်းချမ်းရေးလိုလားတဲ့သူတွေကိုမငင်းချမ်းတဲ့အနေနဲ့ဖြည့်ဆင်းခဲ့တာတွေဟာငင်းချမ်းရေးလိုလားပါတယ်လို့ပြောနေတဲ့သူတွေအတွက်တကယ်ဟိုရည်စရာတစ်ခုလိုများဖြစ်နေမလားဆိုပြီးဝန်ပြောဆိုတာတွေလည်းထွက်နေတာတွေရှိပါတယ်။ဒါကြောင့်ဒီကိစ္စတွေအဓိကထားဆွေးနွေးကြမှာပါ။ဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ကျွန်တော်တို့မြန်မာနိုင်ငံရေးလှစ်လာသုံးသပ်သူဦးမောင်မောင်ဆိုရှိပါတယ်။ဦးမောင်မောင်ဆိုလေးလိုက်ပေါ်မှာရှိပါလားခင်ဗျာ
။ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့တခြားသူတွေလည်းဖိတ်ခေါ်ထားပါတယ်။နောက်မူဆယ်မှာဖြစ်တဲ့အဖြစ်အပျက်မှာမူဆယ်မြို့မှာရှိနေတဲ့ပြီးတော့အခြေအနေတွေကိုကိုယ်တိုင်ကြတိလိုက်ရတဲ့ဟိုသူတွေလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုတော့ပထမဆုံးကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ဥမ္မောင်ဆိုးရေအခုစောစောကျွန်တော်ပြောခဲ့သလိုပဲငင်းငင်းရေးလိုလားတယ်လို့နှစ်ဖက်စလုံးကနေတတွင်တွင်អော်နေကြပြီမဲ့လည်းငင်းငင်းရေးကတော်တော်အလန့်ဝင်နေသေးတယ်ပေါ့နော်အဲ့တော့ငင်းငင်းရေးခီနီးသလားလို့မေးရမလို့ဖြစ်နေပြီအခုကတော့ဆိုတော့အဓိကဒီတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြား NCA ပဲခေါ်ခေါ်ပေါ့နော်ဒီငင်းငင်းရေးမရနိုင်တာဟာဘာများအဓိကအခက်အခဲအဟန္တာဖြစ်နေရပါတယ်ဥမ္မောင်ဆိုရေလိလမိသလောက်ပြောပါအောင
်ကျွန်တော်တွေ့ရတာတော့2021ခုနှစ်ငញ្ញန်ဖြစ်စဉ်အလူဖြစ်စဉ်ဆွေးနွေးပွဲတွေဆောက်လာပြီးတဲ့နောက်မှာ2015ခုနှစ်မှာတက်မွေသွားတခုတွေ့ရပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီ AA PNLD နဲ့ကိုကံ3ဘွဲ့ကိုဒီငញ្ញန်ဖြစ်စဉ်မှာပါဝင်မှုတက်မွေညှိပယ်ထားခဲ့ပါတယ်ဒီလုံးဝနဲ့ပတ်သက်လာလို့ရှိရင်တော့ဒီလုံးဝကလက်လက်စွန့်ရမယ်ဆိုတော့ရက်ပြီးခဲ့ပါတယ်အဲ့ဒါကြောင့်လည်း NCA 2015ခုနှစ်နှစ်ကို NCA ထွေးမှာပြဿနာဖြစ်လာခဲ့ပြဿနာဖြစ်တဲ့ချင်းတက်မလို့အနေအဲ့လုံးဝနဲ့ပတ်သက်ဘောရပြန်လေထုတ်ပြန်ပါလေအဲ့ဒါတော့ကိုကန့်ဖွဲ့ပလောင်ဖွဲ့ဒီ A ဖွဲ့လုံးဝကလက်လက်စွန့်ရမယ်ဆိုထုတ်ပြန်ခဲ့ဒါနဲ့2016ခုနှစ်ကျွန်တော်အနေနဲ့ဆိုရတဲ့ဒီငယ်လုံငန်းတွေလုပ်တဲ့အချိန်မှာလည်းတက်မတော်ကနေဒီသုံးဘွဲ့နဲ့ပတ်သက်ပြီးတော့တစ်ထစ်ခတ်လျှော့ပေးထားတာရှိတယ်အဲ့ဒါကတော့ဒီသုံးဘွဲ့အနေနဲ့အဲဒီလက်ငယ်တော်လိုင်းလမ်းစဉ်ကိုစွန့်ရမယ်လက်ငယ်လမ်းစဉ်ကိုစွန့်ရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါတယ်ဒါပေမဲ့အဲ့ဒီငယ်ကအဆင်မပြေခဲ့ဘူးမပြေခဲ့တဲ့နောက်ပိုင်းမှာကျွန်တော်2016ခုနှစ်ဒီအပြန်အလှန်စစ်ပွဲတွေဖြစ်ပြီးတော့2016ခုနှစ်နိုဝင်ဘာမှာပြည်ပြဌာန်းတိုက်ပွဲတွေဖြစ်လာခဲ့တယ်ကျလာခဲ့ပြီးတဲ့နောက်ပိုင်း2019မှာတက်မတော်ကနေပြီးတော့ပြည်သူ့လွတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့တယ်။အဲ့ဒါကတော့ KNA PA ကိုကန့်နဲ့ဒီ PNLA ဒီအဖွဲ့၄ဖွဲ့ကိုဟိုအကြက်ဖွဲ့တောင်းကျမ်းသူဖြစ်သတ်မှတ်ဖို့ပြည်သူ့လွတ်တော်မှာအဆိုတင်သွင်းခဲ့တာရှိပါတယ်။အဲ့တော့အဲ့ဒီအဆိုတင်သွင်းခဲ့ရင်ပြည်သူ့လွတ်တော်မောင်းမြင်ခဲ့ဘူး။ဒါပေမဲ့တက်မတော်နဲ့ဒီခံပြူပါတီအများစုရှိတဲ့ရှမ်းပြည်နယ်လွတ်တော်မှာတော့အောင်မြင်ခဲ့တာတွေ့ရတယ်။ဒါတော့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ရေးဟာပြည်ထောင်စုအစိုးရကိုကိုယ်စားမပြုဘူးဆိုပေမဲ့တက်မတော်ရဲ့သဘောထားကိုဖော်ပြတဲ့အချက်တစ်ချက်ဖြစ်တယ်။ဆိုတော့အဲ့နောက်ပိုင်းမှာတက်မတော်အနေနဲ့ဒီအဖွဲ့၄ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးတော့စည်ရေးရဖျားပစ်ဖြစ်ရှင်းဖို့ဆိုတဲ့ဟာကိုအာတုံလာတွေ့ရတယ်။အဲပြီးခဲ့တဲ့ရက်ပိုင်းပေါ့နော်မေလ22ရက်ပတ်ဝန်းကျင်မှာလည်းနောက်ပိုင်းတိုင်းမှုအနေနဲ့ကလည်းဒီကံရေးပါဝင်ဒီ NC မထိုးဘူးဆိုလို့ရှိရင်စည်ရေးရဒီဖြစ်ရှင်းရလိမ့်မယ်ဆိုပြောဆိုတာတွေတွေ့ရတယ်ဆိုလိုတော့တက်မွန်နေနဲ့ကတော့ဒီအဖွဲ့၄ဖွဲ့ကိုဖြည့်ရှင်းဖို့စဉ်းစားတဲ့အခါမှာစီးရဖျားပေးပြီးတော့စီးရအဲတိုက်ခက်ကြားဖွဲ့ဖွဲ့စည်းပြီးတက်မှတ်ပြီးတိုက်ခက်ဖြည့်ရှင်းမှုတောင်းပြလာတာတွေ့ရတယ်ဗျနော
်ဟုတ်ကဲ့
အဲ့လိုအချိန်မှာကျွန်တော်တို့ငင်းငယ်ရင်းနဲ့ပတ်သက်လို့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တက်မွန်ရဲ့သဘောထားကလည်းကြောင်းလာတယ်ဆိုတော့အရင်နှစ်တွေမှာငင်းငယ်ရင်းလှုပ်ရှားမှုတွေနဲ့ပတ်သက်လို့တက်မွန်ကဒီပြည်ထောင်တာမတုံ့ပြန်ခဲ့ရင်လည်းဒီနှစ်မှာပြည်ထောင်တုံ့ပြန်တယ်ဆိုတော့မေလာတွင်မှာငင်းငယ်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အမှု73ခုဒီအရေးယူခံရတဲ့52ယောက်ရှိတယ်ဒါတော့ညနေပိုင်းမှာနတ်လင်းတို့ဘာလို့မှအရေးယူခံတွေမပါသေးဘူ
းဟုတ်ကဲ့
ဆိုတော့ဒီအချက်ဖက်ဖွဲ့စည်းတွေကိုလက်နက်ကင်ဖြည့်ရှင်းမယ်ဆိုတဲ့သဘောထားကိုဒီ၄ဝက်ပေါ့နော်ဒီ၄ဝက်ကိုချက်ဖက်ဖွဲ့စည်းပြီးသတ်မှတ်ပြီးတော့ဒီလက်နက်ဒီစေးရဖြည့်ရှင်းမယ်မျိုးကိုတက်မလို့ရွေးချယ်ထားတဲ့အချိန်မှာဒီဟာတွေကပိုးပြီးတော့ဒီလက်နက်ကင်ပြိမခါတွေကပိုးပြီးတိုးလာမယ်ဟုတ်လားတဲ့ဆိုကျွန်တော်တွေ့ရပါတယ်
ဟုတ်ကဲ့ဆိုလိုချင်တာကတော့အာသူ့ဘက်ကအချိန်မြင့်လို့ကိုယ့်ဘက်ကပြန်တုံ့ပြန်နေကိုယ့်ဘက်ကအချိန်မြင့်လို့သူ့ဘက်ကတုံ့ပြန်နေဆိုပြီးအခုလောလောဆယ်ဒီမူဆယ်မှာဖြစ်သွားတဲ့ကိစ္စဆိုရင်အာတီအန်အယ်လေးဘက်ကသူကအဲ့လိုပြောထားတာ哦တမတော်ဘက်ကထိုးစစ်စင်လို့သူ့ဘက်ကပြန်လက်စားချေရတယ်ဆိုတဲ့ပုံစံမျိုးပြောထားတာ哦ဆိုတော့ဟုတ်ကဲ့အခုမူဆယ်မှာရှိနေတဲ့ကျွန်တော်တို့ရှိနေတော့ဖြူဖြူဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျလေလိုက်ပုံမှာရှိပါလား
်
ဟုတ်ကဲ့ကျွန်တော်တို့ဟိုကိုအင်ဒရွန်းကောင်ကျုံလျံကျွန်တော်တို့ဥပဒေအကြံပေးကိုလည်းကျွန်တော်တို့လေလိုင်းမော်ကိုဖိတ်ခေါ်နေပါတယ်သူရောက်မလာသေးတဲ့အတွက်ကျွန်တော်စူးစမ်းခေါ်နေပါတယ်အခုဒေါ်ဖြူဖြူဝင်းကရောဟိုမူဆက်မှာရှိနေတယ်စနေနေ့ကဖြစ်သွားတဲ့ပြစ်ခတ်တိုက်ခိုက်မှုမှာလည်းအော်ကိုအိမ်နာမဟုတ်ပေမဲ့လည်းတိလိုက်ကြားလိုက်တဲ့ကိုမျိုးတွေမှာဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုကြုံတွေ့လဲရတယ်နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမူဆယ်ဆိုရလဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဝင်ထွက်နေတဲ့နေရာဖြစ်တယ်ပေါ့ဆိုတော့ဒေါ်ဖြူဖြူဝင်းရဲ့အမြင်ကတော့ဒီအခုဖြစ်နေတဲ့ဟိုတိုက်ပွဲတွေအချိန်မြင့်လာတာတဖြည်းဖြည်းနဲ့အခုလူနေထူထပ်တဲ့မြို့ပြကိုပါရောက်လာတာတွေဟာဘယ်လိုသဘောတည်းရောက်တယ်လို့မြင်မိလဲအဲကျွန်မ
အမြင်ကတော့တို့ဟိုအလောင်းဖွဲ့ရအစကြီးညာတဲ့အချိန်တုန်းကဒီစစ်တပ်ကနေစိုးစစ်စင်တာတွေများလာလို့အသေးစားစစ်စင်ကြီးပြန်လောက်ရတယ်ဆိုပြီးဒီလိုတုံ့ပြန်ထတာတွေ့ပါတယ်။အဲ့ခါကျတော့သူတို့အသေးစားစစ်စင်ကြီးဆိုတဲ့နေရာမှာဒီလိုအများပြည်သူနေတဲ့မြို့ပြနေတဲ့ပြည်သူလူထုတွေရှိတဲ့နေရာတွေကိုယူပြီးတော့လောက်လာတာကတော့ဟိုမူဆယ်မှာရှိတဲ့ပြည်သူလူထုတွေရောတော်တော်များများတော့ဒါကိုမနှစ်သက်ကြတဲ့အနေအထားမှာရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဘာလို့လဲဆို
တော့ဖြစ်တယ်မို့လို့ကျမတို့ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဟိုသူ့ဘက်ကမှနဲ့ကိုယ့်ဘက်ကမားတယ်ဆိုတာလေဟိုကြားထဲမှာလောလောဆယ်တော့ခံရတာပြည်သူတွေပဲလေမှန်တာမှားတာနောက်မှာပေါ့နော်တေကြတယ်ကြေကြတယ
်ဟို
ရင်ဆုံးခွာထွက်ပြေးရတယ်ဒုက္ခဒုက္ခတွေရောက်ကြတယ်ဒါတောက်လျှောက်အစဉ်တစိုက
်ဒ
ါလွတ်လပ်ရေးကာလကလေးကကြုံတွေ့လာရတဲ့ဟာတွေဟာအခုဒါမြို့ပြရောက်လာမြို့ပြတွေကိုရောက်လာပြီဆိုတော့လေလူတွေကပုံမြင်တာပေါ့နော်မြို့ပေါ်ရောက်လာပြီဆိုတော့ပုံအထိနာတော့ဒါပို့ပြီးတော့အာယုံဆိုင်လာတဲ့သဘောဖြစ်တာပေါ့ဟုတ်ကဲ့ကျွန်တော်တို့လေလိုက်ပေါ်မှာကိုအင်ဒရွန်းကုံကျုံလျံရောက်နေပါပြီလားခင်ဗျာကြပါလားခင်ဗျာကိုအင်ဒူးကြပါလားခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုအင်ဒူးကုံကျုံလျံဆိုလို့ရှိရင်ငင်းချင်းနဲ့ပြန်လည်ညားစီဌာနကဥပဒေအကြံပေးတူဖြစ်ပါတယ်ဒီညဉ့်ညိုင်းဆွေးနွေးပွဲတွေမှာလည်းအရင်တမရဦးသိန်းစင်ဆိုရလက်ထက်ခရေကစပြီးတော့တော်လျှောက်ပါလာခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေကြတာကတော့လက်နက်ကင်ပြိပခါတွေဘာကြောင့်အချိန်မြင့်လာတယ်လဲဆိုတဲ့သဘောလောက်ပဲရှိပါသေးတယ်ဆိုတော့ကိုအင်ဒွန်းကုံကျုံလျံရဲ့အမြင်ကတော့တိုက်ပွဲပေါ့တိုက်ပွဲတွေဟာတဖြည်းဖြည်းနဲ့တော်ထဲမှာဖြစ်နေရတယ်အခုမူဆယ်လိုမြို့ပြလူနေထူထပ်တဲ့မြို့ပြတောင်ရောက်လာပြီပေါ့နော်ဒီလိုအချိန်မြင့်လာတာဘာကြောင့်လဲဆိုတော့အရင်ဆုံးကျွန်တော်တို့အချင်းချင်းလေးပြောပြပါပြီးတော့ကျွန်တော်နောက်ပိုင်းကဏ္ဍတွေဆက်ဆွေးနွေးတာပေါ့
ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဟိုလက်မှတ်ရေးမထူထားတဲ့တိုင်းဒအဖွဲ့တွေကလည်းသူတို့မှလုံနိုင်တဲ့အရည်ချင်းရှိတယ်ဆိုတဲ့ဟာတွေပြလာတဲ့အခန့်ကဏ္ဍတွေရှိလာတယ်။နောက်ပြီးတော့ဒီဟာတွေအဲ့လိုပြနိုင်နေပြီသူတို့ကပို့ပြီးတော့နိုင်ငံရေးအရာတောင်းဆိုနိုင်ဖို့အခွင့်အရေးတွေပုံများနေပြီဆိုတော့ရည်ရွယ်ချက်ရှိရှိနဲ့အဲ့ဒါလုပ်တယ်လို့ထင်ပါတယ်။တကယ်တော့ဒါမျိုးတွေကမဖြစ်သင့်ပါဘူးဗျာ။ဘာလို့လဲဆိုတော့လက်နက်ကင်ချင်းချင်းတော်ထဲမှာပြစ်ချက်ခတ်ကြရဲဆိုတာအဲ့ဒါပြဿနာမရှိပါဘူးဒါနဲ့အပြစ်မဲ့တဲ့ပြည်သူတွေလက်နက်မကင်တဲ့ပြည်သူတွေကြားထဲမှာဟိုအကြောင်းပြချက်ဒီအကြောင်းပြချက်ဖြစ်တဲ့ဟာမျိုးတော့မဖြစ်သေးဘူးလို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့တစ်ဖက်မှာဒီ NCA လက်မှတ်ထိုးဖို့တို့ဒီငင်းချမ်းရေးဆွေးနွေးပွဲ NCA လက်မှတ်ထိုးဖို့အတွက်တမတော်ကအစိုးရကကောဖီအပလှုပ်ဆောင်တာတွေရှိတယ်တိုင်းရင်းသားအဖွဲ့လက်နက်ကင်အဖွဲ့စီတွေကလည်းလူလားနဲ့လက်မှတ်ထိုးတဲ့သူတွေရှိသလိုမထိုးသေးတဲ့သူတွေလည်းရှိတယ်ပေါ့နော်လာငင်းငယ်အတွက် NCA လက်မှတ်ထိုးပြီးတော့မှတခါ NCA ထိုးထားတဲ့သူတွေပြန်တိုက်ခိုက်တယ်ဆိုတာကြတော့လေဒီ NCA ကိုပြန်ပြီးတော့ undermine လုပ်တယ်လို့ဖြစ်တာပေါ့ဟိုတလောလေးကဒီ KNU တပ်မဟာ9နဲ့ဖြစ်တဲ့ကိစ္စမှာဆိုရင်လည်းဒီကိစ္စဒါမိမောင်းထိုးပြသလိုဖြစ်နေတာပေါ့ငင်းငယ်လက်မှတ်ထိုးထားပေမဲ့လည်းဟိုတပ်ဖွဲ့တိုးချေတာပဲဖြစ်ဖြစ်လမ်းဖောက်တာပဲဖြစ်ဖြစ်နှစ်ဦးနှစ်ဖက်သဘောတူညီမှုမရတဲ့အလုပ်ကိုလုပ်မိတဲ့အခါကျတော့နှစ်ဖက်တင်းမာစရာတွေဖြစ်ပြီးတော့ NCA ထိုးထားတဲ့ဟာပြက်သိတယ်မလားအဲ့ဒါကိုပြန်ပြီးတော့ undermine လုပ်တယ်လို့အများရောက်နေသလားလို့ပါဆိုတော့ကျွန်တော်နောက်တစ်ခုဟိုဆွေးနွေးချင်တာကတော့ဒီငင်းချမ်းရေးအတွက်အပြစ်ခတ်ရက်ဆဲဖို့အတွက်တိုက်ပွဲတွေရပ်ဖို့အတွက်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ပြီးတော့ဖမ်းဆီးထိန်းသိမ်းတဲ့ဥစ္စာတွေကျွန်တော်တို့အခုနောက်ပိုင်းမှာအချိန်မြင့်ဖြစ်လာတယ်ဆန္ဒပြခွင့်တွေမရကြဘူးခွင့်မပေးဘူးဆန္ဒပြဝဲလုပ်ခွင့်မရလို့ပြန်မယ်ဆိုတဲ့အခါကျတော့မှဘေးမှာစောင့်နေတဲ့ကြိုရောက်နေတဲ့သူတွေကဝိုင်းပြီးတော့ဒါပွဲကိုမပြတ်ပြတ်အောင်မဆူဆူအောင်လုပ်တယ်ဆိုပြီးတော့အဲ့မှာရှိနေတဲ့မြင့်မြင့်တက်တွေကပြောကြတယ်ကိုအင်ဒူးငုံကျုံလျံအရင်ဆုံးပြောပါအောင်ဒီလိုမျိုးဖြစ်တဲ့ဥစ္စာကဘယ်အခုကတဖြည်းဖြည်းနဲ့အချိန်ကြီးကပို့ဆူဆူလာတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောပေါက်ပါတယ် NCA မှာလမ်းကြံနေပုံရှိပါတယ်တမရောကလည်းဟိုတမရဲ့မူ၆ချက်ဆိုတာရှိပါတယ်ဒီ area တိတ်ပြီးတော့မကွာမချမနာပါဘူးအားလုံးလိုလိုအတူတူဖြစ်ပါတယ် အဲ့တော့တကယ်လို့ကျွန်တော်တို့ငင်းချမ်းရေးတကယ်လူချင်တယ်ဆိုလို့ချင်ရင်တွေးဆနှိမ့်ထိုင်းပြီးတော့အဖြေရှာတဲ့လမ်းကြောင်းကအကောင်းဆုံးဖြစ်ပါတယ်နံပါတ်၁ချက်နံပါတ်၂ချက်ကအခုရောဝင်းနိုင်တို့ကျွန်တော်တို့လည်းအိန္ဒိယမှာလည်းနေပြီးတယ်အမေရိကန်မှာလည်းနေခဲ့တယ်ကျွန်တော်တို့ဆန္ဒပြချင်တိုင်းပြလို့မရပါဘူးဗျဆန္ဒပြချင်တယ်ဆိုဒီစိတ်ဥပဒေနဲ့အညီကျွန်တော်တို့ကခွင့်ပြုချက်တွေတောင်းပြီးတော့ဘယ်ဖက်လက်ကနေတွားမလားညာဖက်လက်ကနေတွားမလားဆိုပြီးတော့ခွင့်ပြုချက်တွေအရင်တောင်းပြီးမှဆန္ဒပြပါတယ်အခုဒီမှာဖြစ်နေတဲ့ကိစ္စကမြန်မာဆိုင်ဆန်ဆန်နဲ့ကျွန်တော်တို့ဟိုဒီမိုကရေစီစနစ်ထဲရောက်သွားပြီးအယက်သားစုကရောက်သွားပြီးကျွန်တော်ဆန္ဒပြချင်တိုင်းပြမယ်ဆိုတော့စနစ်ကိုရောက်သွားပဲဒီဟာကတော့ကျွန်တော်အနေနဲ့ကတော့လက်ခံဖို့တော့ခက်အခက်ခဲရှိနေပါလေခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟိုပြောစရာတော့နှုတ်နှစ်ဖက်ရှိတာပေါ့နော်အဲ့တော့ဦးမောင်မောင်ဆိုးကဘယ်လိုမြင်မိလဲဗျငင်းငင်းလိုလာတဲ့သူတွေကိုမငင်းငင်းနဲ့ညီနဲ့ဖြည့်ရှင်းတဲ့နီလာဟာမှန်ကန်ရဲ့လား
ကျွန်တော်ကတော့ဒီစာနာပြတဲ့လူတွေကကျွန်တော်ကြိုးပြီးတော့ခွင့်ပြုချက်တွေတင်တာတွေ့ရပါတယ်ဒါပေမဲ့ခွင့်မပြုတဲ့ပြဿနာတွေ့ရတယ်ကခွင့်မပြုတဲ့ပြဿနာတွေ့ရတဲ့အခါကျတော့တရားဝင်ခွင့်ပြုချက်တောင်းတာနဲ့ခွင့်မပြုတာကတော့ဒါပြဿနာတစ်ခုဖြစ်ပါတယ်နောက်တစ်ခုကအဲ့ဒီကခွင့်ပြုချက်မရှိလို့ဖမ်းတဲ့နေရာမှာလည်းပဲဟိုကတံပြန်စာနာပြသူတွေနောက်အရဝဲတဲ့လူတွေအခုဒီနေ့ရေတုပ်ကတော့ဒါသူတို့မနဲ့ဆိုင်လို့မြင်ပါတယ်အဲ့ညမလည်းဒီလူတွေရောဘာကြောင့်အရင်းမြစ်ကြလဲခုနဆန္ဒပြတဲ့လူတွေကခွင့်ပြုချက်မရှိလို့ပြတယ်ဆိုလို့ရှိရင်တံပြန်ဆန္ဒပြတဲ့လူတွေရောဒီဝင်ရောက်ပြီးတော့ဒီအရဝတ်နဲ့ဒီဆန္ဒပြတဲ့ရိုင်းနေနေပြီးတော့ဘာကြောင့်အရင်းမြစ်ကြလဲဆိုမျိုးကပေါ်လာတယ်ဆိုတော့ဒီခုနဒါတော့အခုဒါတော့လောတဲ့ဖြစ်ပြနေတဲ့ပြဿနာပေါ့ဒါပေမဲ့အဓိကပြဿနာကဘာလဲဆိုကျွန်တော်ကစောစောမှပြောသွားတဲ့လိုပဲခုနအခွင့်အရေးကိုအကျန်းဖက်ဆွဲကြည့်နေတဲ့တိုက်ကိုဆုံးဖြတ်ထားရင်ကျွန်တော်တို့ကဒီလူတွေတိုက်ကိုမှန်တယ်စစ်ဒီစစ်ကမှန်တယ်တရားဆိုတော့ထောက်ခံမှုလိုလားနေတဲ့ဟာအချိန်ကဖြတ်ဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီငင်းချမ်းရေးအတွက်ဆွေးနွေးရဆိုတာကတော့စောစောကိုရင်တွန်းကိုကျွန်းလျံပြောသလိုဒါစပွဲဝိုင်းမှာဆွေးနွေးတာကတော့အမှန်ကန်ဆုံးနိလန်းဖြစ်မယ်ထင်ပါတယ်နှုတ်နှစ်ဖက်ဟိုတမတော်ဘက်ကလည်းနက်နက်အင်အားကြီးတယ်ဟိုငွေကြေးအင်အားတောင့်တင်းတယ်အစစအရာအင်အားတာတဲ့အတွက်တိုက်နိုင်တယ်ဆိုပေမဲ့လည်းပြည်သူဘာသာငွေတွေထိခိုက်တာပဲတမရသားတွေအသက်ဆုံးရှုံးကြရတာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းထုံနှိလကောင်းပဲသူတို့လည်းမရှိရှိတာနဲ့ချစ်ကုတ်ပြီးတော့စစ်ကြေးကောက်တဲ့နေရာမှာလည်းကောက်ရတာပဲလှုပ်ဆောင်နေကြရတော့ဒါဟိုတချို့သူတို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ဒီကိုစားပြုတဲ့တိုင်းသူတို့တိုင်းရင်းသားတွေကိုရိုက်ကမကျေနပ်ဘူးမလိုလားဘူးဆိုတဲ့အတန်နေလဲကြားနေကြရတာပဲလေဆိုတော့ဟိုဒီနေရာမှာကျွန်တော်ဒေါ်ဖြူဖြူဝင်းကိုတစ်ချက်လေးမေးချင်ပါတယ်ရှင်းနေဒေါ်ဖြူဖြူဝင်းအနေနဲ့ရောအခုဒေါ်ဖြူဖြူဝင်းတို့ဟာဆိုလို့ရှိရင်တကယ်ပြောမှာဆိုဒီဘက်ကဖြစ်တဲ့နေရာမှာကိုတိုင်းတောက်လျှောက်နေနေရတဲ့သူလို့ပြောရင်လည်းမမှားဘူးဆိုတော့ဒီအခုစောစောတပြိုင်ပွဲလဲတပိုင်းတစားတော့ပြောတော့ပါတယ်အခုလိုမျိုးဖြစ်နေတဲ့ကိစ္စတွေဟာဒေသခံပြည်သူတွေရဲ့ထောက်ခံမှုရှိရလားအဲ့ဒီမှာနေကြတဲ့ဒေါ်ဖြူဝင်းတို့ပြည်သူတွေအတွက်ကရောကျင်းနာမှုရှိသလားငင်းငင်းရနိုင်မလားဒီလိုနီလာနဲ့လှုပ်ဆောင်တာတွေကအ
ဲဒီလိုနီလာနဲ့ဒီလိုအကျန်းဖတ်ပြီးထင်ရှင်းနေမယ်ဆိုရင်တော့ငင်းချမ်းကြီးလည်းမရနိုင်ဘူးနောက်တစ်ခုကဒီလိုအရက်သားပြည်သူတွေထိခိုက်လာမယ်ဆိုရင်တော့ဒီအရက်သားပြည်သူတွေကတော့ဒီလက်နက်ကင်ဖွဲ့စည်းတွေပေါ့တက်မတော်ရောဒီတိုင်းဒေသလက်နက်ကင်ဖွဲ့စည်းတွေရောဘယ်သူမှသူတို့ကထောက်ခံရမှာမဟုတ်ဘူးပေါ့အဲ့လိုအနေထားတွေဖြစ်လာမဲ့အပိုင်းရှိတာပေါ့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ
့နောက်တစ်ခုကျွန်မအခုနဟိုစန္ဒပြရတယ်ဆိုတဲ့ကိစ္စလည်းနည်းနည်းလေးပြောချင်ပါလေ
ဟုတ်ကဲ့
အဲ့ဒီစန္ဒပြရတယ်ဆိုတဲ့လူအများစုတော်တော်များများကလည်းစစ်ပွဲတွေရက်ရက်နဲ့ပြောနေကြတာသူတို့ကများတော်အဖြစ်စစ်ပွဲတွေရက်ဆိုတက်မတော်တစ်ဖက်သေးကိုပဲရက်လို့ပြောတယ်လို့လူအများကဒီလိုနားနေတာပေါ့လေဟိုပို့ပြီးတော့ဖြစ်တင်လာတာစိတ်ပွဲတွေရဲ့ဆိုတဲ့နေရာမှာဒီတက်မတော်တယ်မဟုတ်ခင်ねတိုင်းရင်းသားလက်လက်ကန်အဖွဲ့စည်းတွေကိုပါဟိုစိတ်ပွဲရဲ့ဖို့များများပြောတင်တယ်နှစ်ဖက်စုံကိုများများဒီသူတွေကပြောလာရင်တော့ဒါသူတို့ဟိုတောင်ဆန်းစုကြည်ပြောလို့ပဲနားနည်းနည်းလေးနေတဲ့သဘောရှိလို့ဒီသူတွေကနှစ်ဖက်လုံးကိုများများပြောပေးနိုင်ရင်တော့ဒီကောင်းလာမယ်လို့ကျွန်မဒီလိုထင်ပါတယ
်ဟုတ်ကဲ့ခင်ဗျဆက်စတင်ပါလေဝင်ဆင်းနေပြီလားအခုကျွန်တော်လေလိုက်မော်ကိုအညာမြေကိုအောင်ကြီးကိုဖိတ်ခေါ်ခြင်းပါခင်ဗျအညာမြေအောင်ကြီးကိုဖိတ်ခေါ်ခြင်းပါတယ်ရှိပါလားခင်ဗျဟု
တ်ရှိပါလားခင
်ဗျဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျအခုဒါငင်းချမ်းရေးခေးနေသလားပေါ့အခုငင်းချမ်းရေးရတဖြည်းဖြည်းနဲ့အလန်းဝေးလာနေသလားဘယ်လိုသဘောရပါလဲ
ဟောကျွန်တော်ရှိရလဲခုနဆရာတွေတော်တော်များများလဲပြောတော်ပါဘူးเนาะကျွန်တော်ဆက်ပြီးတော့ပြောချင်တာတော့ဗျာဒီခုနဆရာမကြီးပြောတော်မူပေါ့လေရှစ်ပွဲဆိုတာတော်ရဲမှာတိုက်တယ်ဆိုတာတော့ဒါသိပြပြဿနာမရှိဘူးပေါ့ဗျာဆိုတော့အများကြီးသူထိခိုက်တော့မဲ့နေရာတွေတိုက်တယ်ဆိုတာကတော့ဘာဝတော့မကြဘူးလို့ကျွန်တော်ယူဆပါတယ်ဗျာအဲတကယ်တမ်းဒ ရင်းချမ်းရေးကိုလုပ်ချင်တယ်ဆိုလို့ရှိရင်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဦးစီးဦးဆောင်ပြုနေတဲ့ဆွေးနွေးပွဲတစ်ခါကိုလာပြီးတော့မှတက်ဆိုင်တဲ့သူများက NCA ကိုလက်မှတ်ထိုးပြီးတော့မှကြီးကြီးမြတ်မြတ်နဲ့ဟိုအချင်းကြီးကလေးဆွေးနွေးပြီးတော့အပြေးကြီးလုပ်ပြီးတော့ဆွေးနွေးလို့ရှိရင်တော့အဲ့ဒါထာဝရရင်းချမ်းရေးရလိမ့်မယ်လို့ကျွန်တော်ဟိုကိုကြီးရပါလေကျွန်တော်ခံယူပါတယ်ဗ
ျ။
နောက်တစ်ခါကျွန်တော်ဆန္ဒပြတဲ့လူတွေတဲ့ကျွန်တော်ဆက်ပြီးတော့ဟိုအကြံပြုလိုတာခုနဆရာမလေးပြောသွားလို့ပေါ့ဗျာရှင်းနေတော့ဒီဒီဝန်နဲ့တူပါတယ်သူပြောတာကျွန်တော်သဘောတူတယ်ဗျခုကဆေပွဲရဆေပွဲရဆိုတာကတိုင်းရင်းသားတွေကိုပြောတာလားတပ်မတော်ကိုပြောတာလားရှင်းမပွဲဘူးဗျတကယ်တော့ကျွန်တော်ဖြစ်တင်တာသူတို့ကိုင်ရတဲ့ဆောက်ပုတ်တွေကိုနှစ်ဖက်ပုတ်ကိုများဆေပွဲရပါဆိုလို့ရှင်တော့တိတ်တဘာဝကြတာပေါ့ဗျာအဲအဲ့ဒါနဲ့တခါတည်းပဲ NCA ကိုလက်မှတ်ထိုးကြပါဆိုပြီးတော့ခန္ဓာလေးများပေါ်ထုတ်ပြီးလို့ရှင်တော့တိုင်းနယ်အလုံးပေါ့ဗျာအဲကျွန်တော်ထင်ပါတယ်NCA လက်မှတ်မထိုးဘဲနဲ့ကတော့ထာဝရငြိမ်းချမ်းရေးဟာနည်းနည်းအလန်းဝေးလိမ့်မယ်လို့ကျွန်တော်ထင်တယ်။ကျေးဇူးတင်ပါတယ်ရနော
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ NCA ဟာတခုသေးသောနီလန်းလားဆိုတော့မေကွန်ထုတ်ဆရာတော့ရှိတာပေါ့27ရာစုပင်လုံတို့ဘာလို့လုံနေပြောဆိုနေကြရလဲရှိတယ်။ဆိုတော့နီလန်းနေရာတော့အများကြီးရှိတာပေါ့ NCA ကတော့လောလောဆယ်ထိတ်မှာအတော်တော်လေးဆွေးနွေးလာတဲ့တက်တန်းလည်းရင့်တော့ဒီဟာလမ်းကြောင်းမှန်တယ်လို့ယူဆနေကြတာရှိပါတယ်။ဆိုတော့မတ်တင်ကြီးထိုက်ကေကျွန်တော်တို့ဒီဆွေးနွေးပွဲအတွက် Facebook ကနေပြီးတော့ရေးထားတဲ့ comment လေးတွေလည်းတချို့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်စိုးဝေဆိုတဲ့အကောင့်ကတော့ VOA ခင်ဗျာဗမာစစ်တပ်ဤမဆုံးနိုင်သောထိုးစစ်တွေကြောင့်တင်းချီတဲ့လူတွေမိမိတို့အိုးအိမ်ကိုစွန့်ပြီးပြေးနေရတာကိုတော့အင်အားသုံးမစင်ကျင်လို့မပြောဘူးလားတဲ့နောက်ချင်းထန်နေဆိုတဲ့အကောင့်ရေးထားတာကတော့တိုင်းရင်းသားတွေကကိုယ့်နေရာနဲ့ကိုယ်လှုပ်ရှားနေကြတာဗမာတက်တွေသာကိုနေရနဲ့ကိုနေမယ်ဆိုရင်ဒီလိုအဖြစ်ဆိုးတွေနဲ့ကြုံရမှာမဟုတ်ဘူးလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဒါကတော့ဟိုတက်မတော်ဘက်ကထိုးစစ်ဆင်တဲ့အတွက်တိုင်းရင်းသားတွေခံနေရတယ်ဆိုတော့သဘောဘက်ကနေရေးထားတဲ့ comment လေးတွေဖြစ်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့လေလိုင်းပေါ်ကိုကိုခမောင်လွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျမြန်မာပြည်ကကိုခမောင်လွင်ရှိပါလ
ား
ဟုတ်ကဲ
့ကိုခမောင်အစိုးရနဲ့တက်မတော်သာစတားရီမရှိကကမဖြစ်တဲ့ကားဘလုံးမှာတက်တဲ့ခိုင်ပြိပကပြိပကကြောင့်အရသာအပြစ်မှအရသာအများကိုဒီစားမဖြစ်ရမှဖြစ်ပါတယ်။နံပါတ်ညနေလေအရောအဲဒီအစိုးရကြီးအစိုးရအတန်းငါးနှစ်အပြင်မှာတက်မလို့ဘက်ကတစ်ခက်တဲ့ဒီခိုင်ရခဲ့သားနေပါလေညနံပါတ်၃နေရတော့တက်မလို့အနေဖြင့်ပြင်သမရာကြီးအမိန်တို့အစိုးရအမိန်မပါဘဲနဲ့သုံးစစ်တေတို့နေနေရှင်းလင်းရေးတွေကိုမလုပ်ပြပါဘူးခင်ဗျ။နံပါတ်၄နေလေအရောဒီလိုဖြစ်ပြီးအစိုးရကြီးအားနည်းချက်နဲ့စက်မော်ကြီးခေါင်းဆောင်မှုလို့ကြောင့်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုတစ်ဆက်တည်းပဲကျွန်တော်လေလိုင်းမော်တိလဲမှုကိုဖိတ်ခေါ်ချင်ပါတယ်တိလဲမှုခတ်လိုရင်းတူရှင်လေးဆွေးနွေးပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ခုနပြောနေတဲ့နော်အဲ့ဒီတောတမှာပဲပြစ်ပါတောတမှာပဲတိုက်ပါဆိုတာတော့ဒါတောအလူကိုတတ်တယ်လူဖြစ်နေတယ်ခင်ဗျာနော်မြို့မှာဖြစ်နေတယ်မြို့လူပြင်ပါပဲတောမှာဖြစ်နေတယ်တောလူဘာပြင်ပါပဲဘာဖြစ်လဲဆိုတော့နော်အခုဆန္ဒပြနေတယ်ဆန္ဒပြငင်းကြီးဆန္ဒပြတာကိုနော်နော်အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကနော်ဖမ်းသိတယ်နော်ချုံအောင်လဲအဲ့တော့ကတော့သူကငင်းကြီးလူချင်းနဲ့ဆန္ဒမရှိဘူးလို့ပဲကျွန်တော်မြင်တယ်ဒါကြောင့်ကျွန်တော်တိုင်းလာတယ်ဘာဖြစ်လို့အညာခံရတာလဲတိုက်တာစီတိုက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းလာပြည်သူတွေကလက်ပေါင်းများစွာနာတပ်ဖြတ်ခဲ့တာနော်မိခင်သမားတွေဘာမှသိခဲ့တာမဟုတ်ဘူးနော်ကျွန်တော်လက်ပေါင်းများစွာခံခဲ့ရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့လုံးဝကိုနော်တောထဲမှာတိုက်ပါမြို့ကမှာတိုက်ပါဆိုတော့ပြောနေကြမလို့ပဲနဲ့နော်ကျွန်တော်တို့အစိုးရစစ်တပ်တွေနော်ကျွန်တော်တိုင်းလာတက်မတိုက်ဖို့အဓိကလိုအပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကျွန်တော်တို့မီဒီယာကတော့တက်နိုင်သလောက်ကျွန်တော်တို့လက်လန်းမီသလောက်တော့ပြရတဲ့သတင်းကိုကျွန်တော်တို့တက်နိုင်သလောက်တော့လွှင့်ပေးနေပါတယ်လို့ကိုသိလည်းမျိုးကိုပြောပြရစေဟိုးအရင်ခက်ကတော့တစ်မျိုးပေါ့နော်အခုနောက်ပိုင်းမှာတော့ကျွန်တော်တို့တက်နိုင်သလောက်လက်လန်းမီသလောက်လွှင့်ပေးနေပါတယ်ဒီအခုမေကွန်ထုတ်ဆရာနောက်တစ်ခုရှိလာတာငင်းငယ်မရနိုင်သေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မှာဖြစ်တဲ့ကိစ္စပဲဖြစ်ဖြစ်ပေါ့အခုတချို့ပြောနေကြတာကတက်မတော်ဟာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အစိုးရရဲ့လုပ်ငန်းတွေမှာထောက်ပေါ့ပူးပေါင်းပါဝင်ခြင်းမရှိတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ပေါ့နော်အတွက်တချို့အဆင်မပြေဖြစ်နေရတယ်ဆိုတဲ့ပြောဆိုမှုတွေလည်းကျွန်တော်တို့ကြားနေရပါတယ်လူမှုကွန်ရက်တွေမှာလည်းပြောနေကြတာအခုဝင်ဆွေးနွေးတဲ့သူတွေကိုယ်တိုင်လည်းတွေ့မှာပါဆိုတော့ဟိုဒါပေမဲ့တမရကဝေဦးစီးချုပ်ကတော့နိုင်ငံတကာလာတဲ့ကိုယ်စားလှယ်တွေရောက်လို့ရှိရင်နောက်ဆုံးအခုဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလာတော့လည်းသူကဒါနိုင်ငံတော်တမရရဲ့ညွှန်ကြားချက်နဲ့အညီတမရအနေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်ဆိုတဲ့ဟာကိုသူတို့ပြောပါတယ်ဒါပေမဲ့အပြင်မှာကတော့အဲ့ဒါနဲ့ဆန့်ကျင်ပဲအတန်တွေထွက်နေတယ်ဆိုတော့အားလုံးအသိပဲဖြစ်ပါတယ်ဆိုတော့ဆက်ပြီးတော့ကျွန်တော်ဟိုမေးချင်တာကဒီအဓိကဆွေးနွေးတဲ့သူတွေကိုမေးချင်တာကကျွန်တော်တို့ဒါဆိုလို့ရှိရင်ဒီညဉ့်ညဉ့်ခီးစဉ်ဟာအခုကနှစ်ဖက်စလုံးကသူတင်ကိုတင်ဖြစ်နေတော့
ဘလို့များကျွန်တော်တို့အကောင်းဆုံးနည်းနဲ့လှုပ်ဆောင်မလဲသူဟိုဒီ NCA ကိုဆွတ်တော့လက်မထိုးမှဖြစ်နိုင်မလားတခြားနည်းလမ်းရှိနိုင်သေးသလားဥမမောင်ဆိုးရောဘလို့မြင်မိသလဲကျွန်တော်တို့ခတ်တူတူလေး
သောသောပြရောဗျာနောက်ပိုင်းအဖွဲ့၄ဝန်းနဲ့ပတ်သက်လာရင်တမလောကနေပြီးတော့ကျွန်တော်ကပြောသလိုအကျန်းဖွဲ့ဖွဲ့စည်းတက်မှတ်ထားတယ်အဲအစိုးရကနေပြီးတော့တိုင်းလမ်းလက်နက်ကိုင်ဖွဲ့စည်းချင်းတက်မှတ်ထားတယ်ဒီသဘောထားနှစ်ခုကတော့ကွဲပြားနေတယ်ဗျာဒီကွဲပြားနေတာကိုမညီနိုင်မင်းနဲ့ကျွန်တော်ပြောင်းနာဖြစ်ရှင်းဖို့ခတ်ပါတယ်နောက် NCA ဆိုတာကလည်းပဲကျွန်တော်တို့ဒီပြောစရာအများကြီးဖြစ်နေတဲ့အချက်ဖြစ်နေတယ်လောလောဆယ်မှာတော့ NCA ကိုကျွန်တော်မြောက်ပိုင်းကခုနှစ်ဖွဲ့ကမထိုးသေးဘူးအထူးသဖြင့်အချိန်မှာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တစ်ချောင်းလုံးကြံပြီးတော့ review လုပ်ဖို့လိုအပ်တယ်လို့ထင်တယ်။ဘယ်လိုပဲဖြစ်ဖြစ် NCAD ငင်းငိုင်းတဲ့လမ်းသာဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့တွေကဒီခုနှစ်ဖွဲ့လုံးနဲ့ညီငိုင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ပြည်လဲသွားနိုင်တယ်လို့ထင်ပါတယ်။ပြည်လဲအောင်လည်းတော့ကျွန်တော်တို့ကတွေးဆဆွေးနွေးညီငိုင်းခြင်းနဲ့သာအဖြစ်ရှာနိုင်တယ်လို့ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့အဲ့ဒီခုနှစ်ဖွဲ့အာရုံစိုက်ပြီးတော့အရင်ဦးဆုံးဆွေးနွေးညီငိုင်းလိုက်မယ်ဆိုရင်တော့ညီငိုင်းစကားဝိုင်းပြန်ပြီးတော့ရှင်းတန်းပြီးတော့ခီးရောက်နိုင်မယ်ပေါ့နော်။ဟုတ်ကဲ့အခုကျွန်တော်ဆက်ပြီးတော့ကိုအင်းဒုံငုံကျုံလျံကိုလေလိုက်မဖိတ်ခေါ်ချင်ပါတယ်အခုကျွန်တော်မေ့ချင်တာကကိုအင်းဒုံငုံကျုံလျံဟာဆိုလို့ရှိရင်အရင်သမရဦးသိန်းစင်အစိုးရလက်ထက်ခရဲကဒီညဉ့်ဆိုင်ဆွေးနွေးပွဲတွေမှာအစဉ်တစိုက်ပါဝင်ခဲ့တယ်အခုလည်းဆက်ပြီးတော့ပါဝင်လှုပ်ဆောင်နေစေဖြစ်တယ်ပေါ့နော်အခမ်းအနားတစ်ခုကနေပြီးတော့ဆိုတော့ကျွန်တော်သိချင်တာက JMC လို့ခေါ်တဲ့ဒီJoint Monitoring Committee ပေါ့နော်ဒီစောင့်ကြည့်အဖွဲ့အနေနဲ့ရောဘာမှမလုပ်ပေးနိုင်တော့ဘူးလားအခုလိုမျိုးဖြစ်တဲ့အပြစ်ခရဆဲစောင့်ကြည့်အဖွဲ့ဖွဲ့ထားပြီးတော့ဒီအဖွဲ့ရဲ့အခန့်ကဏ္ဍဘာမှမရှိဘူးဖြစ်နေတဲ့သဘောဖြစ်နေလို
့ဟုတ်ကဲ့ JMC နဲ့လုတ်တင်နဲ့လုတ်ခိုက်တဲ့ဟာတွေလုတ်နေပါလေလုတ်နေပေမဲ့တစ်ဖက်မှာဒီစစ်ပွဲတွေရပ်ဖို့တစ်ဖက်နဲ့တစ်ဖက်မပြတ်မခတ်ဖို့ကြိုးစားလက်ကုပ်နှစ်ခုတီးမှမြည်တာဖြစ်ပါလေခုနဆရာဦးမောင်ဆွေဦးပြောတဲ့ဟာကိုကျွန်တော်နည်းနည်းလေးပြန်ပြောချင်ပါတ
ယ်မြန်မြန်လေးပြောမှရမယ်ကွင်တူဟုတ်ကဲ့ခင်ဗျာ
အဲ့ဒီခုနဖွဲ့ပြောတဲ့ကိစ္စအဲ့ဒီမှာသူတို့တင်ထားတဲ့38ချက်နဲ့မှာ72ချက်ကသူ့အဖက်ကနေလုံးဝလက်ခံဖို့ခက်ခဲတဲ့အပိုင်းတွေရှိပါတယ်အဲ့ဒီဟာတွေကိုကျွန်တော်တို့ကတောင်းချင်တိုင်းကတောင်းနေရမယ်ဆိုလို့ရှိရင်တော့ဟိုဖက်ကလည်းတောင်းမယ်ဒီဖက်ကလည်းငင်းမယ်ဟိုဒီဖက်ကလည်းတောင်းမယ်ဟိုဖက်ကလည်းငင်းမယ်ဆိုလို့ရှိရင်ငင်းချင်ရောမရနိုင်ပါဘူးခင်ဗျဟု
တ်ကဲ့ဟုတ်ကဲ့
အရေးအကြီးဆုံးကကျွန်တော်တ
ို့ဒီ
လမ်းကြောင်းပေါ်ကနေအလုံးတော်ဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုရင်တွင်းငုံကျုံလျံဥမမောင်ဆိုးနဲ့ဒေါ်ဖြူဖြူဝင်းအပါဝင်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်မှမှာပြန်ပြီးတော့ဆုံးကြပါအောင်လို့
အင်္ဂါညတိုင်းရိုက်လီလိုင်းစီစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးပါမယ်
ဣသရေလတပ်ဖွဲ့တွေလက်ချက်နဲ့တိစုံကြရတဲ့ဂါဇာဒေသကဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေရဲ့အတုပအခမ်းအနားမှာတော့ထောင်နဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေချီတက်ခဲ့ကြပါတယ်။တိုက်ခိုက်မှုကဆိုးရွားလာတဲ့လောက်ရက်ဖြစ်လဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကရှုတ်ချထားပါတယ်။မနေ့တနင်္လာနေ့ကလူ60တိစုံ2900ဒဏ်ရာရခဲ့မှုအတွေ့လက်တုံ့ပြန်ဖို့ကိုလည်းတချို့ကတောင်းဆိုကြသလိုအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းချီတက်ခဲ့ကြပါတယ်။ဣသရေလနဲ့ဂါဇာနယ်စပ်နောက်အနောက်ဖက်ကမ်းတို့မှာဆန္ဒပြပွဲတွေလည်းထပ်ဖြစ်နေပါတယ်။ဆန္ဒပြသူတွေကဣသရေလတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်မီးရှို့တာတွေလုပ်နေပြီးဣသရေလတပ်ဖွဲ့တွေကတော့မျက်ရည်ယိုဘုံတွေနဲ့ပစ်ခတ်နေပါတယ်။ကြောက်ကတ်ကုသမှုခံယူခဲ့ရတဲ့အမေရိကန်သမ္မတကတော့မလန်နီယာထရန့်ပြန်လည်နလန်ထူလာပါပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သမ္မတဂရောရဲ့ဝန်ထမ်းတွေကတော့စိုးရင်စရာမရှိတဲ့ကုသခံယူမှုလို့ပြောဆိုထားတာပါ။နောက်နှစ်ရက်သုံးရက်မှဆေးရုံကဆင်းရမှာပါလို့လည်းသမ္မတထရန့်ကဒီကနေ့ပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟတ်လီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51တို့ကနေပြီးအတန်လွင့်ခဲ့တာဖြစ်ပါတယ်။တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအမြသစင်အောင်ပါ
This program has come to you from the Voice of America, Washington.